ရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကအနုမောဒနာတရားမဟောကြားပေးခင်မှာရှင်နေပြုလုပ်တဲ့ကုသိုလ်များနဲ့ကုသိုလ်လုပ်ငန်းများနဲ့ကုသိုလ်ရှင်များကိုရှေးဥစွာဖတ်ကြားပေးမယ်။ရှင်နေသာသနာတော်နှစ်2555ခုနှစ်မြန်မာကောဇာတက္ကရ1383ခုနှစ်တပူရွယ်လာပြီးကျော်14ရက်နေ့ခရစ်နှစ်2012ခုနှစ်ဖေဖော်ဝါရီလ21ရက်အင်္ဂါနေ့မှာစကိုင်းတောင်ရွေမြတ်ဆရာကျောင်းတိုင်းမှာတရင်သုံးနေထိုင်တဲ့တန်ဃာတော်ရှင်မြတ်တို့ရဲ့အထံပေါက်သို့လာရောက်ပြီးကုသိုလ်ကောင်းမှုပြုကြတာကမိထီလာမြို့ဇေယျရှိရက်ကွက်မှာနေထိုင်တဲ့တက္ကະဥစိန်ဝင်းတက္ကမတော်နွဲ့နွဲ့ကြီးတာမောင်ဘုံကျော်မောင်သူရသမီးမတိရိခင်ပရမယသောမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကတန်ဃာတော်ပါ304ပါးတို့အားအာယုန်ခါမှာအာယုန်စွမ်းများဆက်ကပ်လှူဒန်းခြင်းနေ့လယ်ခါမွန်မြတ်သောခဲဝဲဘောဇင်စွမ်းများဆက်ကပ်လှူဒန်းခြင်းညနေခါဖြောရည်ဆေးပစ္စည်းများဆက်ကပ်လှူဒန်းခြင်းဆိုပြီးတနေ့တာအတွက်လာရောက်ပြီးတော့အာယုန်စွမ်းနေစွမ်းဖြောရည်ဆေးပစ္စည်းများလှူဒန်းဆက်ကပ်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုစီပူအားထုတ်ကြတယ်ဓမ္မမိတ်ဆွေများနဲ့ကျောင်းတိုက်အတွင်းမှာရောက်ရှိနေတဲ့အပရိသတ်ပေါင်းသူတော်ကောင်းတို့အားလည်းပဲတရားဖြူဝေကြွေမွေအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်ပါ300ကျော်တို့အားတပါးတပါးလျင်ဆက်ပြာမုံတထုပ်စီဗလာစာအုပ်တုပ်စီဘောပင်3ချောင်းစီလက်သုပ်ဘဝတထဲစီလိန်စီတပူးစီလှူဒန်းခြင်းဆိုတဲ့တစ်မျိုးတစ်မျိုးကို300ကျော်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမြတ်ဆရာကျောင်းတိုက်ပညာရေးအတွက်အသုံးပြုနေတဲ့ပညာရေးပရိသပင်အဖြစ်နဝကမ္မ3သိန်းကျက်လှူဒန်းခြင်းဓမ္မမိတ်ဆွေများဖြစ်ကြတဲ့ကွယ်လွန်သူဥမြင့်သိန်းအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးဇနီးဖြစ်သူတော်များညွတ်နဲ့သာသမီများဖြစ်ကြတဲ့ဘိုလ်မူကြီးမျိုးမြင့်ဒေါ်မာမာဦးဘိုလ်မူမြတ်သူဒေါ်မီမီအောင်မိသားစုတို့ကလည်းပညာရေးပရိသတ်ပင်အဖြစ်နဝကမ္မတသိန်းကျက်ကွယ်လွန်သူတော်ဆုစုအားရည်စူးမှန်းထားပြီးဥမောင်မောင်လေးနဲ့တမီဒေါ်တင်အေးအေးခိုင်မိသားစုတို့ကလည်းပညာရေးပရိသတ်ပင်အဖြစ်နဝကမ္မတသိန်းကျက်ဥကျော်ဝင်းဒေါ်ခင်စမ်းမြင့်မိသားစုကလည်းပညာရေးပရိသတ်ပင်အဖြစ်တသိန်းကျက်ဥတည်မောင်ဒေါ်အေးအေးမြင့်လက်ကြီးဆယ်ပင်မိသားစုကလည်းပညာရေးပရိသတ်ပင်အဖြစ်နဝကမ္မတသိန်းကျက်မိဘနှစ်ပါးအားရည်စူးမှန်းထားပြီးစိန်လဝအထည်ဆက်မိသားစုမိထီလာမျိုးကလည်းပညာရေးပရိသတ်ပင်အဖြစ်တသိန်းကျက်လှူဒန်းကြတယ်ဒေါ်များကျင်တဲ့တူတူမာများဆွေဗမာမိသားစုကဆွမ်းပရိသတ်ပင်အဖြစ်2000ကျက်ဥမြဝင်ဒေါ်တန်တာတန်းမိသားစုကဆွမ်းပရိသတ်ပင်အဖြစ်1000ကျက်ကိုခင်မောင်ထွန်းမမိုးမိုးဝင်းဆိုင်ကယ်ရောင်းဝယ်ရေးမိသားစုကစွမ်းပရိသတ်ပင်ဖြစ်3000ကျက်ဆရာမဒေါ်စုစုလွင်နဲ့မောင်နှမတစုကစွမ်းပရိသတ်ပင်ဖြစ်5000ကျက်ဥကျော်မြင့်ဒေါ်ခင်ဖြူဖြူမိသားစုကလည်းစွမ်းပရိသတ်ပင်ဖြစ်15000ကျက်ဒေါ်တန်းကြိုင်ဒေါ်ခင်တွင်ညီမတစုကလည်းစွမ်းပရိသတ်ပင်ဖြစ်1000ကျက်ဒေါ်တန်းမြင့်ကြီးကလည်းပဲဆွမ်းပရိသတ်ပင်ဖြစ်1000ကျက်ဒေါ်စောတင့်မိသားစုကဆွမ်းပရိသတ်ပင်ဖြစ်2000ကျက်ကိုကျော်လက်မောင်မခင်စောယုမိသားစုကဆွမ်းပရိသတ်ပင်ဖြစ်1000ကျက်ပရမယသောဝန်တန်းများကလည်းပဲစုပေါင်းပြီးဆွမ်းပရိသတ်ပင်ဖြစ်3000ကျက်မောင်ဘုံကျော်မောင်သူရမတိရိခင်မနှင်းຫນွယ်အေးမောင်နှမတစုတို့ကတန်ကြီးကအဖြစ်မြတ်စေကြာကျောင်းတိုက်ပညာရေးမှအသုံးပြုနေတဲ့ A4 ကွန်ပျူတာ3စက္ကူတစ်ပုံးနဲ့လီကဲစက္ကူတစ်ပုံးတို့ကိုလှူဒန်းခြင်းဒေါ်မြကျင်ဆွေဗမာစားတောက်ဆိုင်မိသားစုနဲ့ဒေါ်တင်တင်အေးအငိမ့်စားရာရှိတို့ကလည်းပဲ A4 စက္ကူပုံးတစ်ပုံးလှူဒန်းခြင်းမလက်လက်ဈေးအရှိကတန်ကြီးကအဖြစ် A4 စက္ကူတစ်ပုံးစွမ်းပရိသတ်အဖြစ်နဝကမ္မ5000ကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုလာရောက်ပြီးတော့စီပူအားထုတ်တယ်။အဲ့တော့ယနေ့ တဂါရီဥစိန်ဝင်တဂမာကြီးဒေါ်နွဲ့နွဲ့ကြီးနဲ့သာသမီများဓမ္မမိတ်ဆွေများကိုဘုန်းကြီးနေနဲ့ဓမ္မပရပါဠိထာဂရမှာဘုရားရှင်ဟောကြားတော်မူခဲ့တဲ့ပါပဝတ်မှာဟောကြားတော်မူခဲ့တဲ့တရားနှစ်ပုဒ်ကိုအခြေခံပြီးတော့ဆင်ခြင်ပွဲရာကံနှဖျားဆိုတဲ့ခေါင်းစည်းနဲ့ဘုန်းကြီးကယနေ့အနုမောဒနာတရားလိုက်နာကျင့်သုံးပွဲရာတရားတစ်ပုဒ်ကိုဟောကြားပေးမယ်။ခေါင်းစည်းကဆင်ခြင်ပွဲရာကံနှဖျားတဲ့ဘုရားရှင်ကိုယ်တော်မြတ်ကကိုပြုလုပ်ထားတဲ့ကံတရားလေးတွေကိုဆင်ခြင်စေခြင်းနဲ့ကိုကမိဘဆွေမျိုးကိုပဲဆွေမျိုးထင်မိမယ်လို့မြတ်စွာဘုရားကမိဘဆွေမျိုးဆိုတာဆွေမျိုးအစ်စ်မဟုတ်ပါဘူးတဲ့တကယ်ရေးတကယ်ပေးကြလို့ရှိရင်ကိုပြုလုပ်ထားတဲ့ကုသကံကတာအာကိုရာရှိတယ်ဒါကြောင့်မို့ဆွေမျိုးအစ်စ်တဲ့ကုသကောင်းမှုကံတွေကဆွေမျိုးပို့ပြီးတော့စစ်ပါတယ်ဆိုပြီးတော့ကိုယ့်ရဲ့ကံလေးတွေကိုဆင်ခြင်စေခြင်းနဲ့နောက်တစ်ခါရန်သူတွေကကိုယ့်ကိုအကျိုးမဲ့လုပ်လို့ရှိရင်ဒီတဘောကသေယုံပဲရှိတယ်မကောင်းတဲ့အကုသကံတွေကလုပ်လို့ရှိရင်တော့အပယ်လေးပါးထိဇောက်ထိုးကျသွားနိုင်တယ်တဲ့ဒါကြောင့်မို့ရန်သူတွေတဲ့ဆိုတာကမကောင်းတဲ့အကုသကံမိဘဆွေမျိုးတွေတဲ့ပို့ပြီးတော့အားကိုးစရာအစ်မန်ကကောင်းတဲ့ကုသကံဆိုပြီးတော့ဒီကောင်းတဲ့ကံမကောင်းတဲ့ကံဒီကံလေးတွေကိုဆင်ခြင်ပေးပါတဲ့ဒီလိုဆင်ခြင်တက်အောင်လို့ဘုန်းကြီးကဆင်ခြင်ပွဲရာကံနှဖျားဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်ဘုန်းကြီးတို့လူသားတွေကမိဘဆွေမျိုးကိုပဲအားကိုးကြတယ်မြတ်စွာဘုရားကကုသကံကသာလေအားကိုးရာအစ်စ်ဖြစ်တယ်လူသားတွေကကိုယ်မှာရှိနေတဲ့ယာဓုအာနာစီစဉ်ဥစ္စာတွေကိုတသက်စာမကုန်မှုအင်မတန်ကောင်းမြတ်တဲ့အမွေတွေလို့ဒီလိုထင်နေကြတယ်မြတ်စွာဘုရားကကံတရားဆိုတဲ့အမွေကိုလူတိုင်းခံယူရပါတယ်တဲ့ကောင်းတာလုပ်ခဲ့တဲ့ပုဂ္ဂိုလ်ကကောင်းတဲ့အမွေခံယူရတယ်လို့မကောင်းတဲ့အလုပ်ခဲ့တဲ့ပုဂ္ဂိုလ်ကလည်းမကောင်းတဲ့အမွေတွေကိုအေကံခံယူရတယ်ဒီကံလေးနှစ်ခုကိုဆင်ခြင်ပေးပါတဲ့နောက်တကဘုန်းကြီးတို့ရှေးသူတော်ကောင်းတွေကလူတကူသို့နှစ်ခုဆိုပြီးတော့မိန်ခဲ့ကြတယ်ဆိုလိုတာဘာလဲဆိုတော့လူတယောက်မှာအိတ်နေတဲ့အချိန်နှစ်နှစ်ချိုက်ချိုက်အိတ်ပြိုနေတဲ့အချိန်ပေါ့ကြားထဲမှာဝီဒီစိတ်ဖြစ်တဲ့အချိန်မှတပါကြံတဲ့အချိန်နေမှာတော့ဘုန်းကြီးတို့ကုသအကုသဆိုတာမဖြစ်ပါဘူးနှစ်နှစ်ချိုက်ချိုက်အိတ်မပြိုဘဲနဲ့တခါတရံနည်းနည်းပါးပါးအိတ်ပြိုပြီးတော့အိတ်မက်လေးတွေမတ်တဲ့အခါတောင်မှตาရပွဲဆိုရင်အကုသဖြစ်တယ်ကောင်းတာဆိုရင်ကုသဖြစ်သေးတယ်ဒါကြောင့်မို့လူတယောက်မှာကုသိုလ်ဖြစ်ခြင်းဖြစ်မဖြစ်ရင်အကုသိုလ်ဖြစ်တယ်တဲ့ဒါကြောင့်မို့လူတကူသူနှစ်ခုဒီထဲဟာကုသိုလ်တရားကအာကိုးစရာအစစ်မှန်ဖြစ်တဲ့အတွက်ကုသိုလ်လေးတွေနည်းနည်းပါးပါးဖြစ်ဖြစ်စီမိမိတို့တတ်နိုင်တဲ့မြတ်ကြိုးစားအထောက်ရမယ်အကုသိုလ်တရားကတော့နည်းနည်းပါးပါးလေးဖြစ်ဖြစ်စီအင်မတန်မှကြောက်စရာကောင်းတဲ့အတွက်အကုသိုလ်တရားကိုရှောင်ကျဉ်သင့်တယ်တဲ့ဒါလေးကိုဘုန်းကြီးကမြတ်စွာဘုရားဟောကြားတဲ့တရားနဲ့ဆက်ဆက်ပြီးတော့ဆင်ခြင်ပွဲရာကံနှဖျားဆိုတဲ့ခေါင်းစည်းနဲ့ယနေ့ဓမ္မလက်ဆောင်ပေးပါမယ်။ဘုရားရှင်ကိုယ်တော်မြတ်ကဓမ္မပရပါဠိထာဂရပါပဝတ်မှာဘလို့ဟောခဲ့တယ်လေဆိုတော့ကုသိုလ်ကောင်းမှုနဲ့ဆက်ပြီးတော့မာဝမင်းကြီးထပုံညတ်တနမန္တံအာဂမိတ်တတိဥဒါဘိန္ဒုနိပါတေနာဥဒါကုံဘောပိပူရတိဒီရောပုရတိပုံညတာထောကံထောကံပိအာစီနံတဲ့ဒါကုသိုလ်နဲ့ဆက်ပြီးတော့ဟောခဲ့တာပြီးရင်ဘုန်းကြီးရှင်းပြပေးမယ်အကုသိုလ်နဲ့ဆက်ပြီးတော့မြတ်စွာဘုရားဘလို့ဟောခဲ့တဲ့ဆိုတော့မာဝမင်းကြီးသာပပတနမန္တံအာဂမိတ်တိဥဒါဘိန္ဒုနိပါတေနာဥဒါကုံဘောပိပုရတိဘာလောပုရတိပပတထောကံထောကံပိအာစီနံတဲ့ဘေကဝေယံတို့များဥစ္စသားတို့မန္တန်ငါပြုလိုက်တဲ့နည်းနည်းလေးကုသိုလ်ကံသည်ငါပြုထားတဲ့နေပါတဲ့ကုသိုလ်သည်နာဂမိတ်တတိအကျိုးတရားရဲ့ဖြစ်ဖြစ်လာလိမ့်မည်မဟုတ်အကျိုးပေးလိမ့်မည်မဟုတ်ဤတည်းသို့ပုံညာတာကုသိုလ်ကောင်းမှုကိုမာဝမင်းကြီးထအထင်မသေးလိုက်ပါနဲ့တဲ့ယဟန်တို့တဲ့ကိုပြုထားတဲ့ကုသိုလ်လေးကငါကုသိုလ်လေးကနည်းနည်းလေးပါအကျိုးပေးမှာမဟုတ်ပါဘူးဒီဘဝဒီမြတ်နဲ့ဆုံးသက်မှာငါကုသက်ပြုတဲ့ငါပြုလိုက်တဲ့ကုသိုလ်လေးကမဖြစ်တော့ပါဘူးဆိုပြီးကုသိုလ်ကောင်းမှုကိုလည်းအထင်မသေးလိုက်ပါနဲ့တဲ့ဒါမြတ်စွာဘုရားကကုသိုလ်နဲ့ဆက်လိုက်ရင်သေသေးလေးပင်ဖြစ်ပါစေရသမျှကြိုးစားပြီးတော့ပြုပေးပါအ အကုသိုလ်နဲ့ဆက်လာတော့လေဘလို့လဲဆိုတော့မန္တန်နီငယ်သောအကုသိုလ်သည်နာဂမိတ်တတိအကျိုးပေးလိမ့်မည်မဟုတ်ဤသည်သို့ပါပတာမကောင်းမှုအကုသိုလ်ကံနည်းနည်းကလေးကိုမဝါမင်းကြီးထာအထင်မသေးလိုက်ပါနဲ့တဲ့အဲ့တော့ကိုပြုလိုက်တဲ့အကုသိုလ်လေးကနည်းနည်းလေးဆိုပြီးတော့လေငါရဲ့အကုသိုလ်ကဘာမှမဖြစ်တော့ပါဘူးသွားပြီးတော့အထင်မသေးလိုက်ပါနဲ့တဲ့အကုသိုလ်ဆိုတာကအကုသိုလ်ပဲဘုန်းကြီးတို့မစင်ဆိုတာနည်းနည်းလေးလေနံတဲ့သဘောရှိတယ်။မြားလည်းပဲနံတဲ့သဘောရှိတာပဲ။အကုသိုလ်ဆိုတာမကောင်းတဲ့အကျိုးကိုပေးတယ်။လောဘဒေါသစတဲ့အပြစ်တွေဖြစ်တယ်။အဲ့တော့အပြစ်နဲ့တကွာဖြစ်တယ်အပြစ်ရှိတယ်မကောင်းတဲ့အကျိုးကိုပေးတာပဲ။ကုသိုလ်ဆိုတာလည်းပဲအပြစ်ကင်းတယ်လောဘဒေါသစတဲ့အပြစ်တွေကင်းပြီးတော့ကောင်းတဲ့အကျိုးကိုပေးတာပဲ။ဒါကြောင့်ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်သေးသေးလေးပါနည်းနည်းလေးပါမဖြစ်တော့ပါဘူးအကျိုးမပေးပါဘူးဒါမျိုးသွားပြီးတော့အထင်မသေးလိုက်ပါနဲ့တဲ့မာဝမင်းကြီးတာပုံညတာနမန္တံအာဂမိတ်တတိဥဒာပိန္ဒုနိပါတေနာဥဒာကုံဘောပိပူရတိတဲ့ဘုရားကဥပမာပေးလိုက်တယ်ဥဒာပိန္ဒုနိပါတေနာမိုးရေမိုးပေါက်တဖြောက်ဖြောက်ကြာခြင်းကြောင့်ဥဒာကုံဘောပိဖွင့်ထားတဲ့အိုတီတော်လီပူရတိယထာတဖြည်းဖြည်းနဲ့ပြည်လာတဲ့ကဲ့သို့တဲ့ဘုန်းကြီးတို့မိုးရွာတဲ့အခါမှာမိုးဆက်ကလေးတွေကတော့တစက်ချင်းပဲကြတာပဲအဲ့ဒီမိုးရွာနေတဲ့ချိန်ဟင်းလင်းပြင်းတဲ့မှာသွားပြီးတော့အိုတလုံးကိုဖြွင့်ထားကြည့်လိုက်ပါမကြခင်ပဲမိုးဆက်လေးတွေကြပါများလိုက်ပြည်သွားတယ်လို့ပါပဲတဲ့ဒီလိုပဲမိုးဆက်မိုးပေါက်လေးတွေဟာတဖြောက်ဖြောက်ကြာလာတဲ့အခါဖြွင့်ထားတဲ့ရေအိုးဟာပြည်သွားတယ်လို့ပဲတိရောပုရတိပုံညတာထောကံထောကံပိအာစိနံဘိကဝေယံတော်များဥจิตတာတို့တိရောပညာရှင်သူတော်ကောင်းသည်ထောကံထောကံပိအနီငယ်နိငယ်လေးဖြစ်သောကုသိုလ်ကောင်းမှုကိုအာစိနံတော်စီးပုသည်ရှိသောပုံညတာကုသိုလ်ပါရမီကောင်းမှုကံဖြင့်ပုရတိတဖြည်းဖြည်းပြည့်ဝလာလေတော့၏ဣတိသို့ဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဖျားသည်ဤမံဂါထံဤတရားဂါထာတော်ကိုအာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့မိုးရေမိုးဆက်လေးတွေတဖြောက်ဖြောက်ကြတာသွားထင်မသေးနဲ့တစ်ဆက်နှစ်ဆက်ကြတာသွားထင်မသေးနဲ့ဒီမိုးရဲ့မိုးဆက်လေးတွေကြပါများလာလို့ရှိရင်အိုးဟာဖွင့်ထားလိုက်လို့ရှိရင်မကြခင်မဲ့ရေတွေပြည့်သွားတယ်လို့ပါပဲတဲ့ဧဝံပမာဇုမူထုတုသာလျင်ဒီရောပညာရှင်သူတော်ကောင်းသည်ထောကံထောကံပိယနိငယ်နိငယ်လီဖြစ်သောကုသိုလ်ကောင်းမှုကိုအာစီနံတို့တနေ့နည်းနည်းလေးစီပုသည်ရှိသောပုံညတာကုသိုလ်ကောင်းမှုပါရမီစုဖြင့်ပူရတိတဖြည်းဖြည်းပြည့်၍လာလေတော့၏တဲ့ဒီလိုပါပဲတဲ့ကုသိုလ်ကောင်းမှုဆိုတာငါနည်းနည်းလေးလုပ်တာပဲသွားပြီးတော့အထင်မသေးလိုက်နဲ့မိုးရဲ့မိုးဆက်မိုးပေါက်လေးတွေဟာတပေါက်ချင်းတော့ကြတာပဲကြာတော့ရေအိုးပြည့်သွားသလိုတဲ့နှလုံးသားထဲမှာကုသိုလ်လေးနည်းနည်းပြူလိုက်နောက်တစ်ခါနည်းနည်းပြူလိုက်အချိန်ရသလောက်ပြူလိုက်ပြူလိုက်ပြူလိုက်ရင်းနဲ့နှလုံးသားထဲမှာအင်မတန်မှကုသိုလ်ပါရမီတွေပြည့်ပြီးတော့နောက်ဆုံးမှကျွတ်တန်းဝင်ပြီးတော့နိဗ္ဗာန်ချမ်းသာတိခံစားနိုင်ပါတယ်တဲ့အကုသိုလ်လေဒီတိုင်းပဲပါလောပုရတိပါပတာထောကံထောကံပြီးအာစိနံတဲ့အကုသိုလ်လေးနည်းနည်းလေးစီပူလိုက်တခါစီပူလိုက်ကုသိုလ်လုံရင်လည်းအကုသိုလ်လေးပါသွားလိုက်ဒီနည်းအားဖြင့်ဘာဖြစ်တယ်လဲကြာတော့နှလုံးသားထဲမှာအကုသိုလ်တွေပြည့်ပြီးတော့အပင်ငရဲထိစောက်ထိုးကျသွားနိုင်ပါတယ်တန်တရာကလွတ်မြောက်နိုင်မှာမဟုတ်ပါဘူးတဲ့ဒါလေးတွေကမြတ်စွာဘုရားဟောကြားခဲ့တဲ့တရားလေးပေါ့ကဲအလုံးဒါလေးကိုဘုန်းကြီးကကြပြားလေးစီထားတယ်လက်အုပ်ချပြီးတော့လိုက်ဆိုလိုက်နဲနဲပြုပြန်ကောင်းတဲ့ကံမယံအထင်မသေးနဲ့နဲနဲပြုပြန်ကောင်းတဲ့ကံမယံအထင်မသေးနဲ့အဲ့တော့ငါတို့ကသူများကုသိုလ်တွေနည်းနည်းလေးပါရတာပါငါတို့လူတားလေးကမဖြစ်တော့ပါဘူးဒီထဲမှာစိတ်လေးတွေဖြစ်မြတ်စွာဘုရားမဖြစ်ပါနဲ့တဲ့ဒါမျိုးဟောကြားခဲ့တာဘုရားရှင်ကိုတော်တိုင်းတတိပေးခဲ့တာအကုသိုလ်လည်းပဲဒီတိုင်းပဲအကုသိုလ်လည်းပဲကုသိုလ်လုံရင်လည်းကြားမဝင်စေနဲ့ဒီမြင့်အကုသိုလ်လေးတွေနည်းနည်းလေးပါဆိုထင်မသေးနဲ့တဲ့ကဲဒါလေးကိုလည်းလိုက်ဆိုလိုက်နည်းနည်းပြုပြန်မကောင်းကံ မယံထင်မသေးနှင်းနည်းနည်းပြုပြံမကောင်းကံမယံထင်မသေးနှင်းမိုးဇက်လေးမြာကြာတော်ညာဦးမြာပြည်လေရှင် မိုးဇက်လေးမြာကြာတော်ညာဦးမြာပြည့်လေရှင်ကောင်းမှုမကောင်းမှုထိုနှစ်ခုမရှုစင်ခြင်းသင်ကောင်းမှုမကောင်းမှုထိုနှစ်ခုမရှုစင်ခြင်းသင် ဒါကြောင့်မြတ်စွာဘုရားကဓမ္မပဒပါဠိတော်မှာကိုယ်တော်တိုင်ဟောခဲ့တာကုသိုလ်တွေနည်းနည်းလေးဆိုပြီးအထင်မသေးလိုက်နဲ့အကုသိုလ်လည်းပဲနည်းနည်းလေးဆိုပြီးအထင်မသေးလိုက်နဲ့မိုးဆက်မိုးပေါက်လေးတွေတပေါက်ပေါက်ကြာချင်းကြောင့်ဖွင့်ထားတဲ့အိုးဟာကြာရင်ပြေသွားတယ်လို့ပဲတဲ့လူနှလုံးသားမှာလည်းပဲကုသိုလ်လေးတွေနည်းနည်းနည်းနည်းစီးပူးရင်းနဲ့ကြားတော့ကုသိုလ်ဆိုတာပြေသွားတာပဲအကုသိုလ်လည်းပ ေးခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့တဘာဝအပြင်စဉ်းစားကြည့်ဘယ်လိုစဉ်းစားကြည့်မလဲဆိုတော့ဘုန်းကြီးတို့နောက်ဘဝအကျိုးပေးတယ်ဆိုတာကကုသိုလ်စေတနာတွေကကံဖြစ်သွားတယ်ဒီကံတွေကကောင်းတဲ့ကံကုသိုလ်ကံဆိုရင်ကောင်းတဲ့အကျိုးကိုပေးတာပဲအကုသိုလ်စေတနာတွေကမကောင်းတဲ့ကံဖြစ်သွားတယ်ဒီမကောင်းတဲ့ကံတွေကဘဝတိုင်းဘဝတိုင်းမှာမကောင်းကျိုးပေးတာပဲအဲ့တော့ဘာတွေကအကျိုးပေးတာမဟုတ်ဘူးလေပစ္စည်းဝတ္ထုတွေကအကျိုးပေးတာမဟုတ်ဘူးတဲ့စေတနာကံလေးကအကျိုးပေးတာစေတနာကံကောင်းရင်ကောင်းသလောက်တန်ရှင်ရင်တန်ရှင်သလောက်အကျိုးပေးတန်ရှင်ထက်တန်လေစေတနာကံနေအားနေရင်အားနေသလောက်အကျိုးပေးမတန်ရှင်ဘူးတဲ့မထက်တန်ဘူးအဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမှာမျက်လုံးနှစ်မျိုးရှိတယ်ပေါ့မိဘကမွေးလိုက်တဲ့ကံမျက်လုံးနဲ့ကံကပေးတဲ့မျက်လုံးမိဘကမွေးကလေးကပါလာတဲ့ကံမျက်လုံးကတစ်မျိုးနောက်ပြီးတော့စာပေဖတ်ခြင်းတရားနာခြင်းဆွေးနွေးခြင်းတရားရှုမှတ်ခြင်းဒီအခြေချင်းတွေကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်မျက်လုံးနဲ့အဲ့တော့မိဘမွေးလိုက်တော့ကပါလာတဲ့ကံမျက်လုံးနဲ့ဖျားရှင်ရဲ့ဒေသနာတော်တွေကိုကြားနာစဉ်းစားကြင့်ကြံပြီးတော့ဖြစ်ပေါ်လာတဲ့ဉာဏ်မျက်လုံးဆိုပြီးမျက်လုံးနှစ်မျိုးရှိပါတယ်တဲ့အဲ့တော့ဘုန်းကြီးတို့ကံမျက်လုံးဆိုတာကမသေးကြဘူးအမှန်မှားခွဲခြားတာတခါတရံမှားခြင်းမှားသွားတတ်တာအမှန်တရားကိုမမြင်ရဘူးကံမျက်လုံးကမသေးကြဘူးအဲ့တော့အမှန်တရားကိုမြင်ခြင်းနဲ့ဆိုရင်ဉာဏ်မျက်လုံးပါမှရတာဒါကြောင့်ဉာဏ်မျက်လုံးရှိအောင်အခုတရားတွေနာနေကြတာဉာဏ်မျက်လုံးနဲ့ပြည့်စုံအောင်တရားတွေအားထုတ်နေကြတာဉာဏ်မျက်လုံးနဲ့ပြည့်စုံအောင်ဆွေးနွေးနေကြတာမေးမြန်းနေကြတာဒါရီကဉာဏ်မျက်လုံးပြည့်စုံအောင်ဉာဏ်မျက်လုံးကအမှန်တရားကိုမြင်တတ်တယ်။ကံမျက်လုံးကတော့မြင်တာမှန်တာလည်းရှိတယ်၊မှားတာလည်းရှိတယ်။မသေးချာတဲ့မျက်လုံးပေါ့။အဲ့တော့မိမိတို့ကမိဘမွေးပေးလိုက်တဲ့ကံမျက်လုံးနဲ့အာမကိုနဲ့ဉာဏ်မျက်လုံးလေးတွေအာကိုပါတဲ့။ဘုန်းကြီးဥပမာလေးတစ်ခုပေးမယ်။ကံမျက်လုံးနဲ့ကြည့်တဲ့ပုဂ္ဂိုလ်နဲ့ဉာဏ်မျက်လုံးနဲ့ကြည့်တဲ့ပုဂ္ဂိုလ်ရဲ့ထူခြားချက်တွေဘုန်းကြီးပြောပြပေးမယ်။ဥပမာအဖြစ်မိသားစုတစုကသိန်းတရားကုန်ကြောင်းကြီးဆောက်လူတယ်ထားလိုက်တော့အဲ့တော့ဘလောက်ကုန်တယ်လဲသိန်းတရားကုန်တယ်ပဝန်းကျင်ကလည်းဩသူတို့ကုသူတွေတိတ်ကြီးမားပါပြီလေငါတို့ကြောင်းမဆောက်နိုင်ဘူးဘေးကတာဓုခေါ်လိုက်ကြတာဖိတ်စားရတယ်မှလည်းပဲနိဗ္ဗာန်ကိုကြီးမှန်၍ရေစက်ချတဲ့ဆရာတော်တွေကလည်းပဲနိဗ္ဗာန်ကြီးမှန်လှူဒန်းပါ၏ချပေးတာပဲကုန်ကြစိတ်တွေကလည်းသိန်းတရားကုန်တာပဲနောက်မိသားစုတစုကတော့မိမိတို့ကသိမ့်တရားကုန်မတက်နိုင်အောင်မိသားစုအတွက်ဘဝခြေနေရရိုးရိုးသို့တော့ဉာဏ်မျက်လုံးကရှင်တန်လိုက်တာဘလို့လူတည်းဆိုတော့ဝါဆိုတဲ့အချိန်မှာဝါဆိုသင်္ကန်းဖြစ်နေသင်္ကန်းလေးတွေကောင်းကောင်းမွန်မွန်လေးတွေတစုံ2000မထားပါတော့တန်ငါး5ပါပင်းပြီးတော့တသိန်းကုန်လှူဒန်းလိုက်တယ်အဲ့တော့ဒါကိုသွားကြည့်ရင်တော့ကံမျက်လုံးသမားကြည့်ရင်တော့ဩသူ့ရဲ့လူကငွေတသိန်းကုန်ဘာမှကြီးကျယ်တာမဟုတ်ဘူးဩဘသူတို့များလှူလိုက်တာသိမ့်တရားကုန်ကြောင်းကြီးဆောက်လှူလိုက်တာအဲ့တော့ကံမျက်လုံးနဲ့ကြည့်ရင်တော့ကျောင်းဆောက်လူတန်းတဲ့ပုဂ္ဂိုလ်ကတိတ်ကြီးတယ်လို့ဒီလိုမြင်ကြပါလိမ့်မယ်။နောက်ပြီးတော့သင်္ကန်းလူတဲ့ပုဂ္ဂိုလ်ကတော့ဒါယိုယိုလှူစင်လှူနေကြ။ဘာမှကြီးကျယ်တဲ့လှူမဟုတ်ဘူး။အကျိုးပေးလဲကြီးမယ်မထင်ဘူးလို့ဒီလိုမြင်ကြတယ်။ဒ ဒါကပါလဲဆိုတော့မိဘမွေးလိုက်တဲ့ကံမျက်လုံးနဲ့ကြည်တာတဲ့ဒါဆိုရင်တော့အမှန်တရားဆိုတာပေါ်ဖို့မလွယ်ဘူးအပေါ်ယံလေးပဲမြင်ရတယ်အတွင်းတီ၌မြင်လို့မလွယ်ဘူးပေါ့သို့တော့ဒေသနာဉာဏ်မျက်လုံးနဲ့ရှင်ကြည့်လိုက်ရှင်ကြည့်လိုက်တဲ့အခါမှာတခါတည်းရန်မှာပါလဲဆိုတော့တိန်တရားကုန်းကြောင်းဆောက်တဲ့လူတန်းတဲ့ပုဂ္ဂိုလ်တသိန်းကုန်းသင်္ကန်း၅စုံကတ်တဲ့ပုဂ္ဂိုလ်သူတို့ကစိတ်ထားမညီကြဘူးအဲ့တော့ဉာဏ်မျက်လုံးနဲ့ကြည့်တော့တေသေးချာချာတခါတည်းရန်ကွဲကျွဲချက်လေးတွေတွားပြီးတော့တွေ့ရတယ်။သူကဘလို့မြင်တယ်လဲဆိုတော့နောက်ဘဝအကျိုးပေးတယ်ဆိုတာဒီเจ้าကြီးကလိုက်အကျိုးပေးတာမဟုတ်ဘူး။ဒီငွေတသိန်းငွေသိန်းတရာကြီးကလိုက်ပြီးတော့အကျိုးပေးတာမဟုတ်ဘူး။ဒီเจ้าလှူလိုက်တဲ့အချိန်မှာစိတ်စေတနာတွေကကံဖြစ်သွားတယ်။ဒီကံကတန်ရှင်းရင်တန်ရှင်းတဲ့လောက်အကျိုးပေးတာမတန်ရှင်းရင်လည်းမတန်ရှင်းတဲ့အကျိုးတွေပေးမှာလို့ဉာဏ်မျက်စိနဲ့ကြည့်တဲ့ဉာဏ်မျက်လုံးနဲ့ကြည့်တဲ့ပုဂ္ဂိုလ်ကကြွယ်ကြွယ်ပြားပြားမှန်မှန်ကန်ကန်မြင်တတ်ပါတယ်အဲ့တော့နောက်ဘဝကြိုးပေးတယ်ဆိုတာစိတ်စေတနာကံဖြစ်ပြီးတော့ကောင်းတဲ့ကံကကောင်းတဲ့ကြိုးပေးမယ်မကောင်းတဲ့ကံကမကောင်းတဲ့ကြိုးပေးမယ်ဒီလိုခွဲခွဲခြားခြားသိတယ်ဒီသိန်းတရာကုန်ကြောင်းကြီးကနောက်ဘဝလိုက်ပြီးတော့ကြောင်းကြီးကကျွန်ုပ်လိုက်ကြိုးပေးပါမယ်ဆိုတာမရှိပါဘူးဒီငွေသိန်းတရာဆိုတဲ့အစုပုံကြီးကလည်းလိုက်ကြိုးပေးတယ်ဆိုတာမရှိပါဘူးတော့ဘာလဲဆိုတော့သင်္ကန်းလှူတဲ့ပုဂ္ဂိုလ်ကလည်းပဲသင်္ကန်း၅စုံလှူတယ်တသိန်းပဲကုန်တယ်ဒီတသိန်းကလိုက်ကြိုးပေးမှာမဟုတ်ဘူးဒါမျိုးနားလည်သွားတယ်ဘာလဲဆိုတော့ဉာဏ်မျက်လုံးနဲ့ကြည့်လို့တဲ့ဒါကြောင့်ဘုန်းကြီးတို့ကံမျက်လုံးနဲ့ကြည့်တာကအမှန်တရားမြင်ဖို့ရတခါတည်းရန်လွဲခြင်းလဲလွဲသွားတတ်တယ်တခါတည်းရန်မှန်ခြင်းလဲမှန်တတ်တယ်ဉာဏ်မျက်လုံးနဲ့သိချာကြည့်မှာအမှန်တရားဆိုတာနှီးစက်လာပါတယ်တဲ့အဲ့တော့ဘုန်းကြီးတို့ဒီမှာကြည့်လိုက်တဲ့အခါပါသွားတွေ့ရတယ်ဆိုတော့တိန်းတရာကုန်ကြောင်းဆောက်တဲ့မိသားစုကကြောင်းကြီးတော်လှူပါရဲ့ဂုံပကသနာတွေမမောလိုက်တာသူတို့လှူတာကိုကကြောင်းကိုအတုံးပြုမဲ့နေရပရိယပฏิပတ်အတုံးချပြီးတော့သာသနာကျိုးများမဲ့နေရလှူတာမဟုတ်နာမည်ကြီးတဲ့နေရကြောင်းကြီးရဲ့ပြီးရင်တော့ခတ်ထားမဲ့နေရလှူတယ်သွားပြီအကျိုးတွေကနေသွားပြီဒီကြောင်းကိုကြောင်းပြုပြီးပရိယတိပฏิပတိသာသနာထွန်ကားဖို့မလွယ်တော့ကြောင်းကြီးရဲ့တော့ခတ်လို့သူတို့ကနာမည်ကြီးတဲ့နေရာဘယ်ဆရာတော်ကနာမည်ကြီးတဲ့ဒါမျိုးသွားလှူတယ်ဂုံပကသနာတွေဂုံပကသနာမမောတာအကုသိုလ်စိတ်ပါနောက်တစ်ခါဘယ်လိုလဲဆိုတော့ဒီလိုအကြောင်းလှူလိုက်ရင်တော့ဖရာလက်ထက်တုံးကနန္ဒီယတထေတော်လူဘွားကကြောင်းဆောက်သေးတယ်မသေးသေးဘူး nested ပြီးမှာဘုံဘိမ့်မှန်ကြီးပေါ့လို့နောက်ဘွားမှာဘုံဘိမ့်မှန်ကြီးတွေနဲ့ nested ရောက်ချင်းလို့လှူတယ်အကုသိုလ်တွေများလိုက်တာလောဘတရားတွေကြည့်နော်နောက်တခါပါလဲဆိုတော့ဒီလိုမလူလို့ရှိရင်ပဝန်းကျင်ကငါတို့ကိုကဲ့ရဲ့မှာပေါ့ငါတို့ဒါလောက်ချမ်းသာနေတယ်ဒီကြောင်းလေးမှမလူရင်ပဝန်းကျင်ကပြောစရာဖြစ်လိမ့်မယ်ပဝန်းကျင်ကဲ့ရဲ့ခံမှာကြောက်လို့လှူတယ်သွားပြီဒေါသတွေဒေါမနတတွေဖြစ်လို့တန်ရှင်းတဲ့ကုသိုလ်မဖြစ်တော့နောက်တခါပါလဲဆိုတော့တို့ကြောင်းရည်စဲချပွဲမှာဘလို့အလှမျိုးလှူလိုက်တာဘလို့ဆရာတော်ကြီးတွေကြွလာတာငါတို့ပရိသတ်ကလည်းပဲအင်မတန်မှမြို့ထဲမှာမျက်နှာဖုံးဖြစ်တဲ့တထေးတွေအရာရှိတွေကြွလာတာဂုံယူလို့မဆုံးဘူးလောဘတွေဖြစ်လိုက်တာအဲ့တော့သူ့ရဲ့ကုသိုလ်ကြည့်လိုက်နော်ရေစဲချတဲ့အချိန်ကြတော့လည်းပဲဂုံပကသနာတွေနဲ့ဧခံရတာနဲ့မောဟိုင်းလို့ရေစဲချတာဆရာတော်တွေရတာနိဗ္ဗာန်မျက်မှောက်ပြုရပါလို့ဤချသွားတာသူ့စိတ်ထဲမှာနိဗ္ဗာန်ဆိုတာဘာမှမသိဘူးကဲဒီလိုကုသိုလ်မျိုးကြည့်လိုက်ဆောက်လိုက်တာကတော့သိန်းတရာကိုအကြောင်းကြီးဆောက်လိုက်တယ်အဲ့တော့နောက်ဘဝလိုက်ကြိုးပေးမှအကြောင်းကြီးကကြိုးပေးမှလားဒါမှမဟုတ်သိန်းတရာကလိုက်ပြီးတော့အကျိုးပေးပါမယ်လို့အာမခံချက်ရှိသလားဒါမှမဟုတ်ဒီလိုလှူလိုက်တဲ့အချိန်မှာဖြစ်ပျက်သွားတဲ့စိတ်စေတနာတွေကကံတရားဖြစ်မယ်တဲ့ဂုံပကသနာလိုချင်လို့သူများကရဲ့မှာကြောက်လို့ကိုလူမှာဂုံတရေရှိလူတွေလာတာဝမ်းသာလို့ရေစဲချတဲ့အချိန်မှာဘလို့ဆရာတော်မျိုးကြီးတွေကြွာလာတာဝမ်းသာလို့နောက်ဘဝမှာဘုံဘိမ့်မှန်ပေါချင်းလို့ချမ်းသာခြင်းလို့အဲ့ဒီအကုသိုလ်တွေကဒီကြောင်းလှူတဲ့ကုသိုလ်ပါတန်ရှင်းမှုပဝန်းကျင်မှာရှေ့ဖြစ်စီနောက်ဖြစ်စီအာနယ်လို့အဲ့ဒီကံတွေကဘုန်းကြီးတို့အကျိုးပေးပြီဆိုရင်မတန်ရှင်းတဲ့အကျိုးတွေပဲပေးသွားပါတယ်နိဗ္ဗာန်ဆိုတာဘုန်းကြီးတို့တော်တော်ကိုအလံဝေသွားပါတယ်နိဗ္ဗာန်ဆိုတာကကိလေသာငြိမ်းတဲ့ကိလေသာတွေကုန်မှကိလေသာတွေချုပ်ငြိမ်းမှနိဗ္ဗာန်ကိုမျက်မှောက်ပြုရမှာခုကြောင်းလှူနေတဲ့အချိန်မှာသိမ့်တရားကုန်တော့လှူပါရဲ့မလူမီလှူပြီးတဲ့အချိန်မှာအကုသိုလ်စိတ်ကလေးတွေဖြစ်လိုက်တာသူ့မှာကုသိုလ်စိတ်ကနဲလိုက်တာဂုံပကတနာနဲ့ချိန်ကုန်လို့ဒါဆိုလို့ရှိရင်သူ့ရဲ့ကုသိုလ်ကံဟာဘလောက်တန်ရှင်းစင်ကြယ်မလဲအဲ့တော့ကုသိုလ်ကံမတန်ရှင်းမစင်ကြယ်ပါဘူးဆိုရင်နိဗ္ဗာန်ကြီးအကျိုးပေးဖို့တော့မဖြစ်နိုင်တော့သ ူတောင်းတတဲ့လူဘဝလူချမ်းသာနတ်ဘဝနှစ်ချမ်းသာမြတ်နဲ့အဆုံးသတ်သွားနိုင်ပါတယ်တဲ့ဒါဘလို့လေပုံကိုယ်ကြီးကမြင်တယ်လဲမေးလို့ရှိရင်ကံမျက်လုံးနဲ့မကားပဲနဲ့ဉာဏ်မျက်လုံးနဲ့ကြည့်တဲ့ပုံကိုယ်ကြီးကဒီလိုမြင်တယ်တဲ့ဒါကြောင့်မို့သူတို့ကသိတရားကိုလှူပေမဲ့လို့အကျိုးကြည့်တယ်လို့ဒါမျိုးပြောလို့မရဘူးဆိုတာဒီသဘောကိုပြောတာပါနောက်တကမိသားစုတစုကတန်ဃာတော်ရှင်မြတ်၅ပါးကိုပင်ပြီးတော့သင်္ကန်းကိုလှူတယ်သင်္ကန်းလှူတဲ့အခါမှာလည်းငါတို့လှူတဲ့သင်္ကန်းကိုကောင်းကောင်းမွန်မွန်ဝတ်ပါစေဆိုပြီးတော့သင်္ကန်းအညံစားမလှူဘူးအနည်းဆုံး2000တန်းလောက်ကောင်းတဲ့သင်္ကန်းလေးတွေလှူတယ်အဲ့တော့လှူတဲ့ချိန်မှာလည်းပဲဂုံပကတနာဆိုတာသူတို့မမှန်မဟုတ်ဘာဖြစ်လို့လဲတရားနာတယ်တရားရှုမှတ်တယ်မသိရင်ဆရာသမားတွေကိုမေးတယ်တရားဆွေးနွေးတယ်အသိဉာဏ်တွေကဉာဏ်မျက်လုံးတွေကစူးရှာလာတော့သူတို့ကသင်္ကန်း၅ပါးပင့်ပြီးတော့လှူဒန်းတယ်လှူဒန်းတဲ့အခါဘယ်လိုလှူဒန်းလဲဆိုတော့ဖျားတပိတော်တို့လှူဒန်းတဲ့သင်္ကန်းကိုဝတ်ပြီးတော့ရှင်ဖျားတို့အဆက်ကြောက်ကိုရင်သားကြီးဖုံလွှမ်းပြီးတော့သာသနာ့လို့လှုပ်ဆောင်နိုင်ပါစေမေတ္တာတရားကြီးနှလုံးသားထဲမှာဖြစ်သွားတယ်တပိတော်တို့လှူတဲ့သင်္ကန်းကိုဝတ်ပြီးတော့အချမ်းတန်းအပူတန်းကာကွယ်ပြီးတော့ကျမ်းမာရေးကောင်းမွန်စွာနဲ့သာသနာ့လို့လှုပ်ဆောင်နိုင်ရပါစေကြည်နော်လှူကံပုဂ္ဂိုလ်ချမ်းသာစေတဲ့အတွက်ချမ်းသာစေလိုတဲ့စိတ်နဲ့နောက်ပြီးတော့သာသနာတော်ကြီးရှေးစေလိုတဲ့စိတ်နဲ့လှူဒန်းတာကုသိုလ်တွေမကတော့သင်္ကန်းလှူတဲ့ကုသိုလ်တွေမဟုတ်တော့နှလုံးသားထဲမှာမေတ္တာတရားတွေဖြစ်လို့နောက်ပြီးတော့တပည့်တော်တို့လှူတဲ့သင်္ကန်းကိုဝတ်ပြီးတော့စာသင်စာချတွေဆောင်ရွက်ပြီးတော့ပရိယတ်အသိဉာဏ်တွေတိုးတက်ပါစေသာသနာမျိုးဆက်ကိုဆက်လက်ပြီးတော့ဆောင်ရွက်မဲ့သာသနာမျိုးဆက်သစ်တွေဝေးထုတ်နိုင်ပါစေကဲသူ့ရဲ့နှလုံးသားထဲမှာသင်္ကန်းလေးလှူလိုက်တာမေတ္တာတရားတွေကသာသနာတော်ကြီးရှေ့စေခြင်းသာစာသင်စာချပုဂ္ဂိုလ်တွေချမ်းသာစေခြင်းသာတိတ်ပြီးတော့မွန်မြတ်တာပဲနောက်ပြီးတော့ဒီတပည့်တော်တို့လှူတဲ့သင်္ကန်းကိုဝတ်ပြီးတော့ဖျားဥပြုနိုင်ပါစေမေတ္တာပွားနိုင်ပါစေအဲ့ဒီအချိန်မှာကိလေသာတွေကင်းပါစေတရားရှုမှတ်နိုင်ပါစေတရားရှုမှတ်ရင်လည်းပฏิပတ်ဉာဏ်ဒီအထွတ်ထိပ်ရောက်ပြီးတော့အရှင်ဘုရားတို့လွယ်ကူစွာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေသာသနာတော်ကြီးရှေ့ပါစေကဲသင်္ကန်းလေးလှူလိုက်တာနှလုံးသားထဲမှာကုသိုလ်တွေကဖြစ်လို့ကဲဒါသွားကြည်လိုက်ကြည်လိုက်တဲ့အခါဘုန်းကြီးတို့ဉာဏ်မျက်လုံးနဲ့ကြည်လိုက်တဲ့အခါသင်္ကန်းလှူတဲ့ပုဂ္ဂိုလ်ကမိသားစုတစုကငွေတသိန်းတော့ကုန်တယ်တဲ့ဟုတ်တယ်ကံမျက်လုံးနဲ့ကြည့်ရင်တော့လှပွေလေးကနည်းနည်းလေးပဲတိတ်ပြီးတော့ထင်ကြီးเสียမှရှိဘူးဒါပေမဲ့လို့သူ့နှလုံးသားထဲမှာသင်္ကန်းလှူတဲ့အချိန်ဒီမှာမေတ္တာတရားတွေသာသနာရှေ့စေခြင်းသာအလူကံပုဂ္ဂိုလ်တွေကိုယ်သင်္ကန်းကိုဝတ်ပြီးတော့အလုံးလုံးစေခြင်းသာစာသင်စာချလုပ်စေခြင်းသာကိရိတာတွေကင်းစေခြင်းသာသာသနာတော်ကြီးရှေ့ပြီးတော့တက္ကတကမတွေအတိညာပြအောင်တရားဟောစေခြင်းသာတရားပြစေခြင်းသာစာသင်စေခြင်းသာစာချစေခြင်းသာမေတ္တာတရားတွေကမဆုံးတော့အဲ့ဒီမှာအဲ့ဒီကုသိုလ်ကံဟာဘလောက်စင်ကြယ်တန်ရှင်းတယ်လဲဆိုတာကြည်လိုက်ဒါလေးကိုဘုန်းကြီးကပြောချင်တာဒါကြောင့်မို့စောစောကကြောင်းကြီးလှူပြီးတော့အကုသိုလ်လေးနည်းနည်းလေးဖြစ်သွားတယ်ဂုံပကတနာလိုခြင်းနဲ့ကြွားခြင်းဝါခြင်းနဲ့ကိုကြောင်းရည်စက်ချကိုကြောင်းပြုပြီးတော့ဘလူပရိသတ်တွေလာတာလက်မထောင်းခြင်းနဲ့ငါတို့အလှူကဘလောက်ကုန်တာကြွားခြင်းနဲ့ဒီစိတ်တွေဟာအကုသိုလ်လေးနည်းနည်းလေးနော်သို့တော့ဒီအကုသိုလ်နည်းနည်းလေးကနိဗ္ဗာန်မျက်မှောက်ပြုဖို့ကြတော့အင်မတန်မှနှောက်ယှက်ဖြစ်သွားတယ်တဲ့နိဗ္ဗာန်တည်းရောက်စီဖို့မလွယ်တော့အဲ့တော့အကုသိုလ်သေးသေးလေးလည်းအထင်မသေးပါနဲ့လို့ဒါကိုပြောတာပါစောစောကသင်္ကန်းလှူတဲ့ပုဂ္ဂိုလ်ကလည်းတသိမ့်ပဲကုန်ပါပဲသို့တော့နှလုံးသားထဲမှာကုသိုလ်တွေဖြစ်သွားလိုက်တာရိုးရိုးသင်္ကန်းလှူတဲ့ကုသိုလ်တောင်မကဘူးမေတ္တာတရားတွေဖြစ်သွားလိုက်တာမေတ္တာတရားဆိုတာမြတ်စွာဘုရားကလက်ဖြောက်တစ်ချက်တည်းလောက်တစ်စက္ကန့်လောက်ပွားရင်ကိုပဲအင်မတန်မှတိမ့်ရာထောင်ချီတဲ့အလှတွေတဲ့အကျိုးကြီးပါတယ်ဆိုတော့သင်္ကန်းလှူတာလေးကနည်းနည်းမေတ္တာတွေစေတနာတွေကုသိုလ်တန်တန်တွေဖြစ်သွားလိုက်တာနောက်ဘဝအကျိုးပေးရင်သင်္ကန်းကလိုက်ကျိုးပေးတာမဟုတ်ပါဘူးနောက်ဘဝအကျိုးပေးရင်ငွေတသိန်းရလိုက်ကျိုးပေးတာမဟုတ်ပါဘူးသင်္ကန်းလှူတဲ့ချိန်မှာဖြစ်သွားတဲ့စိတ်စေတနာတွေကကံတရားအဖြစ်ပြောင်းလဲပြီးတော့အဲ့ဒီကံတွေကနိဗ္ဗာန်ရောက်စေတည်အထိအင်မတန်ကြီးကျယ်တဲ့အကျိုးတွေကိုပေးပါတယ်တဲ့ဒါကပါလဲဆိုတော့ဉာဏ်မျက်လုံးနဲ့ကြည့်တာဉာဏ်မျက်လုံးနဲ့ကြည့်လို့ရှိရင်လှူပဲပစ္စည်းဝတ္ထုတွေကြည့်ပြီးတော့မဆုံးဖြတ်ပါဘူးဘလို့စိတ်စေတနာနဲ့လှူတယ်လဲဒါလေးတွေကိုဘုန်းကြီးကသိစေခြင်းလို့ဒီတရားကိုဆင်ခြင်ပွေရာကံနဲ့ဖြာဆိုတဲ့ဒီတရားကိုဘုန်းကြီးတို့ကဟောပေးနေတာပါဘုန်းကြီးတို့လည်းပဲတန်ဃာတော်ရှင်မြတ်တွေဆိုတော့တတိထားရတာပဲတန်ဃာတော်ရှင်မြတ်တွေစာသင်စာချလုပ်တယ်ဂုံပကတနလူခြင်းလို့မလုပ်ပါနဲ့တတ်နိုင်တယ်မြသာသနာအတွက်စာရီတင်ပြီးတော့မျိုးဆက်သစ်တွေပြန်ဖော်ထုတ်မယ်။သာသနာတော်ကြီးရှေ့အောင်လုပ်မယ်။တက္ကရာကမတွေကိုအတိမှန်ဉာဏ်တွေမှန်ကန်အောင်ပေးနိုင်တဲ့ပုံကိုယ်တွေငါဖော်ထုတ်ပေးမယ်။ဒီလိုစိတ်လေးနဲ့တင်ပါ။ဒါမျိုးပြောရတာပဲ။ Nabido Ponyu Dima Solution. Ponyu Nyasaja Siaroga Ponyu Goza Nakuneka, Dijondaiku, Satanai Pi, Pompobu, Lua Alite, Edichema, Tangata Bahama Machine. Wazu Roja Satanan Napa, Jihantavane, Kuindava, Yaularepo. Uzenia, Napa. Yasaja Siaran, Ponya, Napazo, Alum Chauba, Wazuja, Satanan, Napawe, Side, Goza Nakuneka. အဲ့တော့ဘုန်းကြီးပြောပြမယ်ဘုန်းကြီးတို့လည်းဘယ်လိုဆင်ခြင်ခဲ့ရတယ်လဲဆိုတာဒါအတူယူကိုပြောပြတာပါအဲ့တော့ပထမနေ့ဝါဆိုလိုက်တော့တရင်ကျုပ်ပြီးတော့တစောင်းမုံလာပြရောက်တဲ့အခါဘုန်းကြီးတို့ကြောင်းတိုက်ကဝါဆိုတန်ကချောက်ပါစာတင်သားကနှစ်ပါးပဲရှိတယ်အဲ့တော့ဘုန်းကြီးအတွေ့အကြုံအသက်ကလေးတစ်ခုရလာတယ်အဲ့တော့မန္တလေးကကထိန်ခင်းမဲ့တကားတွေကအဲ့ဒီတစောင်းမုံလာပြအဖိနေပေါ့ဆက်လေ တန်ကားလည်းပဲတိတ်မရှိဘူးပေါ့၆ပါးပဲရှိတဲ့အခြေတစ်ပင်အောက်တေးရောဘာတွေရောမိတွေဆင်လိုက်တာတကားတွေကတကမတွေရောဘုန်းကြီးကတော့ဘာလုပ်မလို့မှမသိပါဘူးစကိုင်းတွေ့ကြုံလည်းမရှိဘူးပေါ့နောက်ညင်လေးပဲနဲ့နဲ့နဲ့လာရောခုနှစ်နာရီလောက်လဲရောက်လာရောမိတွေထွန်းပြီးတော့ဘာလုပ်ကြတယ်လဲဆိုတော့ဆိုင်ကယ်လေးနဲ့မော်တော်ကားလေးနဲ့ရောက်လာကြတယ်ရောက်လာပြီးတော့ဖဲရိုက်လိုက်တာတညာလုံးရိုက်တယ်မိထွန်းပြီးတော့မနဲ့ဘုန်းကြီးတို့အာယုံဆုံးလောင်းတဲ့ချိန်ထိမပြီးကြသေးဘူးဖဲရိုက်တုံးရှိသေးတယ်အဲ့တော့ဘုန်းကြီးကအဲ့မှာတွေ့ကြုံတည်ရသွားပြီအဲ့တော့ဖဲရိုက်တာတွေမြင်သွားပြီကဲကြည့်နော်လာတာကကထိန်သင်္ကန်းလှူဖို့ပါတဲ့ကထိန်သင်္ကန်းဆိုတာသင်္ကန်းလှူတဲ့အထက်မှာအမျက်ဆုံးပါလို့တရားဟောဆရာတော်တွေကဟောကြတယ်ကဲဒီလိုကထိန်မျိုးဟာဘယ်လောက်ထိအမျက်ဆုံးဖြစ်မလဲဒါတွေးကြည့်နော်ဘုန်းကြီးကကဲ့ရဲ့တာမဟုတ်ရှုံ့ချတာမဟုတ်အမှန်တရားလေးတွေသိစေခြင်းလို့ပြောတာအဲ့တော့ဖဲရိုက်ခြင်းလို့လာတယ်ပြောခြင်းပါခြင်းလို့လာတယ်ဒီဟာကထိန်ခင်းကျင်တဲ့ကုသိုလ်နဲ့ဒီအကုသိုလ်နဲ့ဘယ်သူကများသွားမလဲပြောတော့ကထိန်ခင်းတယ်တကယ်လို့များဘာသာကြားတွေအမြဲမြင်သွားရင်မင်းတို့ကထိန်ကုသိုလ်ကဒီလိုတဲ့လားလို့မေးရင်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဘယ်လိုပြန်ဖြေမလဲဒါလေးကစဉ်းစားစရာအကောင်းတဲ့ချက်တွေအဲ့တော့ကလေးတွေကလည်းပဲတို့ကထိန်အလူဟာအမျက်ဆုံးလို့ပြောတာပဲဒါကြီးတွေကအမျက်ဆုံးဖြစ်မှာဖြစ်ပါမလားလူငယ်တွေတွေးလိုက်ရင်ဘုန်းကြီးတို့လူကြီးတွေကဘယ်လိုတုံ့ပြန်ကြမလဲဒါလေးတွေကစဉ်းစားစရာကောင်းတဲ့အချက်တွေအဲ့တော့ဘုန်းကြီးတို့ကမလုပ်ရတဲ့ဆိုတော့ကထိန်လေးပြီးရောညဆက်ကြဆရာတော်နဲ့တိုင်ပင်ရတယ်ဆရာတော်ကလည်းပဲသဘောတူလိုက်တယ်ဘာလဲဆိုတော့နောက်နှစ်ကစပြီးတော့ညဆက်ကြဟာစာတင်တိုက်ဖြစ်နေပုံဖော်တော့မယ်အဲ့တော့စာတင်တိုက်ဖြစ်နေပုံဖော်လို့ရှိရင်တော့ဒီလိုနီးတွေနဲ့လာလူတာကိုခွင့်ပြုရင်တော့ဖြင့်စာတင်တိုက်ဆိုတာပြည်ပြင်းနဲ့စာတင်တိုက်ဖြစ်မှာမဟုတ်ဘူးဆိုပြီးတော့ဆရာတော်နဲ့ဘုန်းကြီးနဲ့တိုင်ပင်လိုက်တယ်တိုင်ပင်ပြီးလိုက်တဲ့အခါဘလို့ဆုံးဖြတ်ချက်ချလဲဆိုတော့နောက်နောက်နှစ်တည်းဆိုလို့ရှိရင်ဒီလိုဖဲရိုက်မယ်ဗီဒီယိုတွေပြမယ်အတန်းကျဆက်ကြီးတွေဖွင့်မယ်ဒါဆိုလို့ရှိရင်တော့သူကသူတိမ်မောင်းဘလောက်ဖဲလှူလူကြောင်းမှာကထိန်လက်မခံတော့ရိုးရိုးသားသားလာပြီးတော့သွန်ကတ်တယ်ကထိန်သင်္ကန်းကတ်တယ်ကုသိုလ်လိုခြင်းလို့လာတယ်ဒါမျိုးပဲကထိန်လက်တင်ခံတော့မယ်ဒီလိုမှမဟုတ်ဘဲနဲ့လှူရန်နေဘလောက်ပဲများနေနေစောစောကပြောတယ်လို့မျိုးကထိန်ခင်းရင်တော့ညဆက်ကြအကြောင်းတိုက်ဟာဘယ်တော့မှလက်မခံတော့ဘူးဆိုတဲ့မူကိုညဆက်ကြဆရာတော်နဲ့ဘုန်းကြီးနဲ့တိုင်ပင်ပြီးတော့ခြားမှတ်လိုက်တာယနေ့ချိန်အထိဘုန်းကြီးတို့ဒီမူကိုဆက်လက်ပြီးတော့ဆောင်ရှောက်ခဲ့ပါတယ်နောက်ပြီးတော့အလူလူတဲ့အခါမှာရှင်ပြူတဲ့အခါမှာလည်းပဲကျောင်းဝင်ထဲမှာလာပြီးတော့အတန်းကျဆက်ကြီးတွေနဲ့တရားခွေကိုမဖွင့်ပါနဲ့တရားခွေဖွင့်ရင်စာတင်စာချပြတ်တယ်စေယုံဘုဘကစေယုံမှာတိတကူစေယုံမှာလူနာရဲ့နောက်ဆက်ဖြစ်တယ်အဲ့တော့တရားနာခြင်းတူတူတတနာပါမနာနဲ့မပြောပါဘူးအတန်းကျဆက်ကြီးတွေနဲ့အလှရှိကြောင်းမဖွင့်ပါနဲ့နောက်ပြီးတော့ကြောင်းထဲမှာဗီဒီယိုတွေပြပြီးတော့ဖဲတွေမရိုက်ပါနဲ့လှုပ်လို့ရှိရင်ဘလာပါနဲ့ဒါမျိုးပြောတယ်ပထမဆုံးတော့တချို့အမျိုးတွေကတော့စိတ်ဆိုးသွားကြတာပေါ့ဘုန်းကြီးလည်းမပင့်တော့အခြားကြောင်းသွားလှူတယ်လှူပဲစီပေါ့ဘုန်းကြီးတို့ကမှန်တာလောက်တာပဲခုတော့ဘာဖြစ်သွားလဲနှစ်20ခရီးရောက်တဲ့အခါကျအားလုံးကနားလေသဘောပေါက်သွားတယ်။မြတ်စက်ကြမှာဆိုရင်ဒါမျိုးမလုပ်ရဘူးဆိုတော့သူ့အတူတည်သွားတဲ့အခါသူ့အတူနေသားတကြလေးဖြစ်သွားတယ်။ဘုန်းကြီးဆိုလိုတာဘာလဲဆိုတော့ဒီပဋ္ဌာန်းမှာရှိတယ်ကုသလောဓမ္မောအကုသလတဓမ္မတဥပနိဒယပစ္စယေနပစ္စယောကုသလောဓမ္မောနေနေပါပါသောကုသိုလ်ကလေးကအကုသလတဓမ္မတကြီးကြီးမားမားသောအကုသိုလ်တရားအားပစ္စယောကျေးဇူးပြုတတ်သည်ဟောတိဖြစ်ပါပေ၏တဲ့မြတ်စွာဘုရားကပဋ္ဌာန်း24ပစ္စည်းတွေမှာဥပနိဒယပစ္စယေနပစ္စယောဒီခန့်ကြတော့ဟောတယ်လေဘယ်လိုဟောလဲကုသိုလ်လေးနည်းနည်းလေးကအကုသိုလ်များများကြီးကိုလည်းပဲကျေးဇူးပြုတတ်ပါတယ်တဲ့ဒါမြတ်စွာဘုရားပဋ္ဌာန်းထဲမှာဟောသွားတဲ့တရားတက္ကရာမတွေလည်းပဲပဋ္ဌာန်းတရားတွေနာနေကြတာပဲဒ ဒါပေမဲ့အတိတ်ပဲတိမှုမတိမှုတော့ကြွားချမှာပေါ့အဲ့တော့ဒီမှာကထိန်ခင်းတဲ့ကုသိုလ်နည်းနည်းလေးကသာသနာတော်ကြီးဘုန်းကြီးတို့ညှိုးနှွမ်းပျက်စီးသွားအောင်လုပ်တဲ့အကုသိုလ်ကြီးတွေသာသနာတော်ကြီးပျက်စီးသွားအောင်လုပ်တဲ့အကုသိုလ်များများကြီးဟာကျေးဇူးပြုသွားတယ်တဲ့လုပ်တဲ့ကုသိုလ်လေးကနည်းနည်းလေးကထိန်ကုသိုလ်လေးကအဲ့တော့ဘုန်းကြီးတို့ကတရားခံသမိုင်းမှာဖြစ်သွားနိုင်တယ်ဘာလဲဆိုတော့ဘုန်းကြီးတို့ကတော့ဒီလိုနှစ်တိုင်းလုပ်ပြီးတော့များများလှူလို့လက်ခံတယ်ဘုန်းကြီးရဲ့တပည့်တွေမျိုးဆက်တွေကဘလို့လာမလဲတို့ဘုန်းကြီးတော်ကတော့ဖြင့်ဒီလိုပဲလက်ခံသွားတာပဲတို့ဘုန်းကြီးတော်ကများများလူလို့ချင်းကြောင်းဝိုင်းထဲမှာဒီလိုပဲဖဲဝိုင်းနေပါလေလက်ခံသွားတာပဲသူတို့ကဘုန်းကြီးရဲ့အတူကိုယူမယ်အတူယူပြီးတော့သူတို့လက်ထက်ကြတော့ပို့ပြီးတော့လှုပ်သွားကြမှာပဲအဲ့တော့နောက်သူတို့တပည့်တွေကသူတို့လည်းပို့ပြီးတော့ဆိုးကုန်မယ်တဲ့အဲ့တော့ဘာဖြစ်လဲသာသနာကြီးတဖြည်းဖြည်းနဲ့အစစ်မှန်သာသနာအဆုံးအမတွေပျောက်ပြဲပြီးတော့သာသနာကွယ်ဖို့ဖြစ်ဘုန်းကြီးတို့ကတမိုင်းမှာတရားခံဖြစ်သွားနိုင်ပါတယ်။ဒါကြောင့်တမိုင်းမှာတရားခံမဖြစ်ဖို့အတွက်ဘုန်းကြီးတို့ကမျက်စက်ကြံဆရာတော်နဲ့တိုင်းမြင်ပြီးတော့အကုသိုလ်လေးနည်းနည်းလေးပါသူတို့ကုသိုလ်လားလို့တာပျော်ကြပါစေရှင်ကြပါစေဒါမျိုးပြုလို့မရပါဘူးတဲ့။ဒါကြောင့်မြတ်စွာဘုရားကအကုသိုလ်နည်းနည်းကုသိုလ်နည်းနည်းအထင်မသေးလိုက်ပါနဲ့လို့ဒါမျိုးမင်ကြားတော်မူခဲ့တာပါ။ကဲအားလုံးလက်ဦးချီလိုက်တစ်ခေါက်ပြန်ဆိုလိုက်နေနေပြုပြန်ကောင်းတဲ့ကံမယံခြင်းမသေးနေနေနေပြုပြန်မကောင်းကံမယံခြင်းမသေးနေမိုးဆက်လေးများကြတော်ညာအိုများပြည့်လေရှင်မိုးဇက်လေးများကြာတော်ညာအိုများပြည့်လေရှင်ကောင်းမှုမကောင်းမှုထိုနှစ်ခုမရှုဆင်ခြင်းသင်ကောင်းမှုမကောင်းမှုထိုနှစ်ခုမရှုဆင်ခြင်းသင်တောင်မြတ်စွာဘုရားကမာဝမင်းကြီးထပုံညတနမန္တန်အာဂမိတ်တတိဘိကဝေယံတော်များဥစ္စေသားတို့မန္တန်နည်းနည်းလေးပြုထားတဲ့ကုသိုလ်ကောင်းမှုသည်နာဂမိတ်တတိအကျိုးပေးလိမ့်မှာမဟုတ်ဤတည်းသို့ပုံညတကုသိုလ်ကောင်းမှုကိုမာဝမင်းကြီးထအထင်မသေးလိုက်ပါနဲ့မန္တန်နည်းနည်းလေးပြုထားတဲ့အကုသိုလ်သည်နာဂမိတ်တတိအကျိုးပေးလိမ့်မည်မဟုတ်ဤတည်းသို့ပါပတ္တမကောင်းမှုကိုမာဝမင်းကြီးထအထင်မသေးလိုက်ပါနဲ့ဥဒပိဏုနိပါတိနာမိုးရီမိုးဆက်မိုးရီမိုးပေါတဖြောက်ဖြောက်ကြာခြင်းကြောင့်ဥဒကုံဘောပြီဖွင့်ထားတဲ့ဩတိတော်လဲဥရတိယထာတဖြည်းဖြည်းနဲ့ပြည်လာတဲ့ကဲ့သို့ဧဝံပမဆုမှုထို့တူသာလျင်ဒီတော်ပညာရှင်သူတော်ကောင်းသည်ထောကံတော်ကံပြီးအနည်းငယ်နည်းငယ်လေးဖြစ်သောကုသိုလ်ကောင်းမှုကိုအာစီနံအာစီနံတော်စီပုတိရှိသောပုံညတာကုသိုလ်ကောင်းမှုပါရမီစုဖြင့်ပူရတိတနေ့တခြားပြည့်၍လာပါလေတော့၏ပါတော်လူမိုက်သည်ထောကံထောကံပြီးအနည်းငယ်နည်းငယ်လေးဖြစ်သောအကုသိုလ်ကိုအာစီနံအာစီနံတော်စီပုတိရှိသောပါပတမကောင်းမှုအကုသိုလ်ကံဖြင့်ပူရတိတဖြည်းဖြည်းပြည့်၍လာလေတော့၏ဤတည်းသို့ဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဗျာသည်ဤမာဂါထာယောဤဂါထာတို့ကိုအာဟာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတည်းအဲ့တော့ဘုရားရှင်ကဒါကြောင့်ဘုရားရှင်ဟောကြားတဲ့တရားကိုဘုန်းကြီးကအာလုံတော်ဥစိန်ဝင်တော်နွဲ့နွဲ့ကြီးမိသားစုနဲ့အာလုံတော်တရားတော်မတွေသိစေခြင်းလို့ကိုယ့်ရဲ့သားသမီးမျိုးဆက်တွေကိုလည်းနားလည်စေခြင်းလို့ဘုန်းကြီးကဆင်ခြင်ပွဲရကံနှပြဆိုတဲ့ကောင်းစီနဲ့ဟောပေးခြင်းဖြစ်တယ်ပေါ့အဲ့တော့ဒီဟာနဲ့ဆက်ပြီးတော့ဘုန်းကြီးကဇောတိကတထေနောက်ပိုင်းမှာယဟန်ပြုပြီးယဟန္တာဖြစ်သွားတဲ့ဇောတိကမထေတဲ့သူ့အကြောင်းကိုဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်အဲ့တော့သူအကြောင်းကစိတ်ဝင်စားစရာကောင်းတယ်။အဲ့တော့ကုသိုလ်နည်းနည်းလေးအကုသိုလ်ကနည်းနည်းလေးပါအကျိုးပေးမှမဟုတ်ပါဘူး။ဒီလိုထင်ပြီးတော့ယူဆတဲ့ပုံကိုယ်တွေအတွက်သင်ငန်းစာအများကြီးပေးတဲ့အကြောင်းလေးပေါ့။ဒါလေးကိုဘုန်းကြီးအချိန်ရသလောက်လေးပြောပေးမယ်ပေါ့။အဲ့တော့ဒီဇောတိကတထေဆိုတဲ့အင်မတန်ချမ်းသာတဲ့ပုဂ္ဂိုလ်နောက်ပိုင်းမှာဇောတိကမထေဟာဘယ်ဘဝတုန်းကပါရမီစောက်ဖြည့်လဲဆိုတော့စာပေမှာလာတဲ့အတိုင်းပြောရရင်လွန်ခဲ့တဲ့60တကဘာရဲ့ဟိုဘက်လောက်ကသူဟာတ down to let them are, to a pit, Nigo Neo City, I tear to a ying airport. A two the bean, bad load the letter, jan down to load it. Jan down to load the tornado, jan can to a jid. Jan can to a jido, jan la de kama, a goe to a jan de chow, do it to a jan de chow. Dilu jizu bido, jan na chongo, co la gare. Co bido do a cotare bagani bido, take legu, see la gare, papillo letter. Eddie, we bet the Miaswa Pia Mabuengen, Gozadagaba, who bet the one, Jani, so that Luria Kudu, Son Aja, Jakukelu, Jan Jay Sadin, and Majaya Vene, Waji Dautia Jego, a segle Tobido, Don Lilushin, Waji Dautia, Yedi Jala, the Lube, Jan Zedia, a segle Tob Lilushin, Jan Yedia, Lulu Twede, the Jaycea Malu, Dajan to a Jan Benlin, the Ben Co, Bido, Tigani, C, Bido, Tan Lagerepo. At a Bian Larekama, Pesica Buddha, Shemega, Tabaga, Ganda Marana Dawani, Dini, Gudu Diane, Abadugu, Chimoyaba Mele, Lu, Gila Deca, D, down to let the market, Ningeli, Jan down to pit, Ningeligu, Yanema, Tenara, Duya Repo. At a Tradia Sidala, Meshibula, Lu, Saint Jan Lideca, Tradia Side, Lunaina Swanga Side, Dao Dido, Pisigaboda Shimega, Tengali, Piensin Wood, the Bagley, Puebido, Eddie Ninga, Shima, Dua Bido, Son Yede. ဖုန်းတို့သူတော်ကောင်းနေဆိုတာကလူတယောက်ကိုစကားပြောစရာရှိတယ်တရားဟောစရာရှိတယ်တနေရာရသွားပြီးတော့လူခံစရာရှိတယ်ဆိုလို့ရှိရင်တရားတရားရှိတဲ့ပုဂ္ဂိုလ်ကိုပဲဦးစားပေးကြတယ်တရားတရားမရှိတဲ့နှမျောစေးနေတဲ့ခက်ထန်ကြမ်းတမ်းတဲ့ပုဂ္ဂိုလ်ဆိုရင်သူတော်ကောင်းတွေကကလေမရှိဘူးသူတို့နဲ့ဆက်ဆံလေမရှိဘူးတဲ့ခုလည်းပဲတရားတရားရှိသလားမရှိဘူးလားကြည့်လိုက်တော့ရှိတယ်ကြောင်းသိတော့သွားပြီးတော့တပိ Tong du le ta ma le ya le be chi nyu sait di pao pi do tu ye a po chong la de a wo kle ko kong myin le bo ma khin be pi do shin pi sik ka buddha wo thain khain lai de thain khain pi do tu a twet yi su tha de jan ta chang ko a phya ka ni pi do phi shin pi sik ka buddha wo da bait kle nyu khain pi do tu a da bait the wo jan yi de long the lai de de a lo jan yi de ya a phya li phwet nai pi do long lai de ka jan yi de ya wa ji daw the ya yi de ko long cha lai de lu da bait the ma pye twa de a pi lo pi sik ka buddha shin myet ka di jan yi de ko swan phin ne phong pe de de kaung kaung mon mon phong pe da myin lo ကိုလူတဲ့ပစ္စည်းဆင်းရဲတာချမ်းသာတာပါတာမုံမုံမြက်မြက်သုံးဆောင်နေဆိုတော့အလှရှင်ဘလောက်ကုသိုလ်ဖြစ်လိုက်မလဲဘလောက်ဝမ်းသာလိုက်မလဲဒီလိုပဲညီငယ်တောင်သူလေသမားလေးကတိတ်ပြီးတော့ကြည်နူးသွားတယ်တိတ်ပြီးတော့ကြည်ညိုသွားတယ်အဲ့တော့ကြည်ညိုတော့ဘလို့ဆက်ပြီးတော့ကြံတယ်လဲဆိုတော့ပစ္စေကဗုဒ္ဓရှင်မြက်ကတပိဋ္ဌိယကျမ်းကြီးတွေဖုံးပေးပြီးတဲ့အခါကျတော့ငါမှာအကိုကြီးတွေယူလာတဲ့ကျမ်းတစ်ချောင်းရှိသေးတယ်အဲ့တော့ငါရဲ့အကိုကြီးကကျမ်းပိုးပြန်ပေးဆိုရင်လည်းပဲငါကျမ်းပိုးကိုပေးရုံနဲ့ရှိတယ်ဒါမှမဟုတ်ငါလှုပ်ထားတဲ့ကုသိုလ်ရဲ့အဖို့ဘာကကိုပေးပါဆိုရင်လည်းပဲငါအမြတမ်းပေးဝေမယ်ဆိုပြီးတော့အကိုကြီးတွေယူလာတဲ့ကြံကိုလည်းပဲအဖျားနေပြီးတော့အစုတ်ကလေးကိုဖြုတ်ပြီးတော့တပိတ်ထဲမှာညှို့ခိုင်းပြီးတော့လောင်းထည့်လှူလိုက်တယ်အဲ့တော့ပိစိကဗုဒ္ဓရှင်မြတ်ကဖုံးပေးပြီးပြီဆိုတော့ပြန်ကြွချင်တဲ့သဘောလေးတွေပြတော့အဲ့မှာညီငယ်ဖြစ်တဲ့လူကထီချင်းကြီး၅ပါးနဲ့ပိစိကဗုဒ္ဓရှင်မြတ်ကိုရှစ်ခိုးပြီးတော့ဆူတောင်းလိုက်တယ်တဲ့ဘယ်လိုဆူတောင်းလဲဆိုတော့အရှင်ဘုရားဖျားတပိတော်ဟာဟောဒီဥဥဖျားဖျားဖြစ်တဲ့ကြံကြီးကိုအရှင်ဖျားကိုစေတနာသုံးတန်ပြဋ္ဌာန်းပြီးတော့ရိုသေစွာလှူဒန်းပါတယ်ဒီကြံကြီးလှူဒန်းရတဲ့ကုသိုလ်ကြောင့်ဖျားတပိတော်ဟာလူဘဝလူချမ်းသာလူစည်းစိမ်နတ်ဘဝနတ်ချမ်းသာနတ်စည်းစိမ်ဤခံစားပြီးတော့အဆုံးမှာအရှင်ဖျားတို့ရောက်အပ်ရအပ်တဲ့တရားသူတရားမြတ်ကိုရောက်နိုင်ရနိုင်မရစေလို့ဆုတောင်းခဲ့တယ်အဲ့တော့ညီငယ်လေးရဲ့ဆုတောင်းကိုတတိထားခဲ့နော်ပါလဲဆိုတော့နံပါတ်1လူဘဝလူချမ်းသာလူစည်းစိမ်ဤခံစားနိုင်ပါရစေနံပါတ်2ကနတ်ဘဝနတ်ချမ်းသာနတ်စည်းစိမ်ဤခံစားနိုင်ပါရစေနံပါတ်3ကအဆုံးမှာရှင်ဖျားတို့ရောက်အပ်ရအပ်တဲ့တရားသူတရားမြတ်ကိုရောက်နိုင်ရနိုင်ပါရစေနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပါရစေလို့ဆုတောင်းသွားတယ်အဲ့တော့ပိစိကဗုဒ္ဓရှင်မြတ်ကအေစီတံပတိတံတုံချံခိပ္ပမေဝသမိစတုစတဲ့နဂါထာနဲ့ဆုပေးတယ်တင်တောင်းနဲ့တင်အလိုရှိတဲ့ဆုတုဆုမြတ်ဟာလင်မြန်စွာပြေပါစေဆိုပြီးတော့တရားဟောပြီးတော့ပိစိကဗုဒ္ဓရှင်မြတ်ဟာပြန်ကြွသွားတယ်တဲ့အဲ့တော့ကန္နာမာရဏတောင်ကိုပြန်ကြွတဲ့အခါလဲရှင်ပိစိကဗုဒ္ဓကတကိုအဋ္ဌိပတ်ဖန်ဆင်းခဲ့တာသူလှုပ်ရှားသမျှသူပြုမှုသမျှကိုဒီတောင်သူလေသမားညီငယ်လေးမြင်ပါစေဆိုပြီးဒိဋ္ဌံပြီးတော့ပြန်ကြွသွားတာအဲ့တော့ဘာတွေတွေ့ရတယ်လဲဆိုတော့က တပိတ်ထဲမှာကြံရည်တွေထည့်ပြီးတော့ပွေပြီးတော့ကဏ္ဍမာရဏတောင်ရောက်တော့ကြံတဲ့ပိစိကဗုဒ္ဓရှင်မြတ်900ကိုအဲ့ဒီပိစိကဗုဒ္ဓရှင်မြတ်ကသူဖုံးပေးပြီးဖြစ်တဲ့အတွက်ကြံရည်တွေကိုဝေမျှပြီးတော့လှူတယ်တဲ့တကိုးရှင်ဖြစ်တော့ဒီကြံရည်တဲ့တပိတ်ဟာမကုန်ဘူးပေါ့တကိုးနဲ့ဖန်တီးထားတာအဲ့တော့ကြံတဲ့ပိစိကဗုဒ္ဓရှင်မြတ်တွေလည်းဘာလုပ်တယ်လဲဒီကြံရည်ကိုပဲဖုံးပေးပြီးတော့ဆွမ်းဖြစ်တဲ့ဖုံးပေးပြီးတနေ့တာမျှတပြီးတရားနဲ့နေတော်မူကြတယ်တမပတ်ချမ်းသာတွေကိုခံစားကြတယ်တဲ့သိပ်ပြီးတော့ကြီးညိုသွားတာပဲအဲ့တော့အိမ်ပြန်ရောက်သွားတယ်ဆိုပါစို့အိမ်ပြန်ရောက်တဲ့အခါအကိုကြီးဖြစ်တဲ့လူကငါကြီးတင်ပယ်သွားနေတာလေဒီလိုပဲကြံကင်းသွားကြည့်နေပါတယ်လို့ပြောပြတော့တင်ကြံကင်းသွားကြည့်တာဘာကြိုးရှိမှလဲတဲ့တို့အတွက်ကြံလေးတစ်ချောင်းနှစ်ချောင်းလောက်ကိုမယူခဲ့တင်ဘူးလားလို့မေးတော့ဟိုကယူခဲ့တဲ့အကြောင်းပြန်ပြီးတော့ပြောလိုက်တယ်ပြန်ပြောပြီးတဲ့အခါမှာဒီကြံလေးကို तू ကပိစိကဗုဒ္ဓရှင်မြတ်တစ်ပါးကြွာလာတဲ့အတွက်လောင်းလူလိုက်ပုံအကိုကြီးအတွက်လည်းပဲတံပိုးကိုလိုချင်တယ်ဆိုရင်လည်းပဲပြန်ပြီးတော့ရောပေးမယ်ကုသိုလ်အမြတ်ကိုလိုချင်တယ်ဆိုရင်လည်းပဲအမြတ်တန်းပေးဝေမယ်ဆိုတဲ့စိတ်နဲ့လှူဒန်းခဲ့တဲ့ပုံနှစ်ဦးလုံးရဲ့အတွက်ကြံတွေကိုကြံရည်တွေကိုအကုန်လှူခံခဲ့တဲ့အကြောင်းတွေကိုအကိုကြီးကိုပြန်ပြောပြတယ်ပေါ့ပြန်ပြောပြလိုက်တဲ့အခါအကိုကြီးစိတ်ထဲမှာညီငယ်တဲ့မေးလိုက်တယ်ငါတို့လှူလိုက်တဲ့ကြံရည်တွေကိုရှင်ပိစိကဗုဒ္ဓရှင်မြတ်ကဘလို့အသုံးပြုတယ်လဲဆိုတော့ညီငယ်ကပြန်ပြောပြတယ်ကျွန်တော်အတွက်လှူတဲ့ကြံရည်ကိုတော့ပိစိကဗုဒ္ဓရှင်မြတ်ကဖုံးပေးပါတယ်တဲ့အကိုကြီးအတွက်လှူလိုက်တဲ့ကြံရည်တွေကိုတော့ဖြင့်ပိစိကဗုဒ္ဓရှင်မြတ်ကကဏ္ဍမာရဏတောင်ပြန်ကြွသွားပြီးတော့ပိစိကဗုဒ္ဓ900ကိုမျှဝေပေးပြီးတော့အဲ့ဒါဆွမ်းဖြင့်နဲ့ဖုံးပေးကြပါတယ်ဆိုတော့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကကြားလိုက်ရတာနဲ့ပီတိတွေဖြည့်လို့စိတ်တည်မွေးခြင်းတွေထပြီးတော့ကြည်ညိုစိတ်တွေဖြစ်သွားတယ်အဲ့မှာဆုတောင်းလိုက်တယ်ဘယ်လိုဆုတောင်းလိုက်လဲဆိုတော့ဘုရားတပည့်တော်ဟာတဲ့အဲ့ဒီပိစိကဗုဒ္ဓအရှင်မြတ်မြင်တဲ့တရားသူကိုပဲရနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေလို့ဒီဆုတစ်ချက်ပဲတောင်းလိုက်တယ်အဲ့မှာဆုတောင်းတာကညီငယ်ကလူဘဝလူစီစိမ်လူချမ်းသာခံစားနိုင်ပါရစေနံပါတ်2နတ်ဘဝနတ်စီစိမ်နတ်ချမ်းသာခံစားနိုင်ပါရစေနံပါတ်3နောက်ဆုံးမှာရှင်ဘုရားတို့ရတဲ့တရားသူကိုရောက်နိုင်ရနိုင်ပါရစေဆိုပြီးတော့၃မျိုးဆုတောင်းသွားတယ်အကိုကြီးဖြစ်တဲ့ကြံတောင်သူလေသမားကတော့ပိစိကဗုဒ္ဓရှင်မြတ်မြင်တဲ့တရားသူကိုပဲရနိုင်တဲ့ပုဂ္ဂိုလ်မြင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေလို့တစ်ချက်တည်းဆုတောင်းသွားတယ်အဲ့ဒါသူတို့စပြီးတော့ပါရမီဖြည့်တဲ့ဘဝတွေတဲ့ဒီလိုနဲ့သူတို့ကနတ်ပြည်ရောက်သွားတယ်နတ်ပြည်ရောက်တော့ဘုန်းကြီးတို့ပိစိကဗုဒ္ဓရှင်မြတ်ကိုလှူခဲ့တဲ့ကုသိုလ်ကြောင့်နတ်ပြည်ရောက်အဲ့ဒီအချိန်မှာ60တကဘာမြောက်ကြတော့ဝိပဿနာမြတ်စွာဘုရားလောကမှာပွင့်တော်မူလာခဲ့တယ်ပေါ့အဲ့တော့ဝိပဿနာမြတ်စွာဘုရားပွင့်တော်မူတဲ့အခါမှာသူတို့ဟာနတ်ပြည်ကနေစွတ်တေးပြီးတော့ဘာဖြစ်ကြသလဲဆိုတော့အဲ့ဒီဗန္ဓုမတိမြို့မှာညီကို၂ယောက်ပဲပါရမီဖြည့်ပဲဖြစ်နေလာဖြစ်ကြတယ်အဲ့တော့အကိုကြီးကသေနာတယ်ညီငယ်ကအပရာဇိတာဆိုတဲ့နာမည်နဲ့လာပြီးတော့ဖြစ်ကြဖြစ်တော့ဘုန်းကြီးတို့အချင်းချုပ်ပြောရရင်အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကလူတွေသွားလာနေကြတာမနှခင်မှာလှူခွေတန်းပွဲတွေနဲ့မြတ်စွာဘုရားကြောင်းသွားနေတာညနေလေပိုင်းမှာကြတော့သူတို့ကတရားနာဖို့သွားတာတွေမြင်တော့ဘာလို့သွားကြတာတော့လို့မေးတော့ဒီလိုပဲတရားနာသွားတာဆိုတော့ကြားတာနဲ့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကဖះရှင်ရဲ့အကြောင်းတော်ကိုတရားနာလိုက်သွားခဲ့တယ်။တရားနာလိုက်သွားပြီးတော့မြတ်စွာဘုရားရဲ့တရားတော်ကိုနာယူလိုက်ရတဲ့အခါမှာငါနာလိုက်တဲ့တရားဟာဖြင့်လူဘဝနဲ့ပြည့်စုံအောင်ဖြစ်ခြင်းမူမလွယ်ဘူး။ဒီတော့ယဟန်ပြုမှာပဲဆိုမြတ်စွာဘုရားထံသွားပြီးတော့ယဟန်ပြုခွင့်တောင်းတယ်။မြတ်စွာဘုရားကပံပြောထိုက်တဲ့ပုဂ္ဂိုလ်ရှိရင်ပံပြောပါဦးဆိုတော့ညီငယ်ကိုလာပြီးတော့ပံပြောတယ်အဲ့တော့ညီငယ်ကိုပံပြောတဲ့အခါမှာညီငယ်ကနေညီငယ်ကိုသူကပြောတယ်ငါညီတဲ့ရှိသမျှစီးစိမ်တွေကိုတင့်ကိုပဲငါပေးပါတယ်အဲ့တော့ကိုကြီးကဘာလုပ်မှလဲဆိုတော့ငါယဟန်ပြုတော့မယ်ဆိုတော့အဲ့တော့ညီငယ်ကတားတယ်အကိုကြီးတဲ့မိခင်သေးဆုံးတော့လည်းပဲအကိုကြီးကိုမိခင်လိုအားကိုးပေးရပါတယ်ဖခင်သေးဆုံးတော့လည်းပဲအကိုကိုဖခင်လိုတမျိုးအားကိုးပေးရပါတယ်အိမ်မှာလည်းပဲစီးစိမ်ဥစ္စာတွေများစွာရှိပါတယ်ယဟန်မပြုပါနဲ့တဲ့လူဘဝနဲ့ကုသိုလ်ကောင်းမှုတွေပြုကြတာပေါ့လို့ညီငယ်ကတားတဲ့ကြားရတယ်အကိုကြီးကသူနာထားတဲ့တရားဟာလူဘဝနဲ့ပြည့်စုံအောင်ဖြစ်ခြင်းမမလွယ်ဘူးဆိုတဲ့ကြောင်းပြောပြီးတော့ညီငယ်တားတဲ့ကြားရရယဟန်ပြုသွားတယ်မကြခင်မှာပဲတရားရှုမှတ်ပွားများလိုက်တဲ့ယဟန်နာရှင်မြတ်ကြီးဖြစ်သွားတယ်တဲ့အဲ့တော့ညီငယ်ကတော့အဲ့ဒီဘဝမှာဝိပဿနာဘုရားရှင်ရဲ့ကြောင်းတကာဖြစ်နေပဲသူဟာဘဝဏိကုံတက်ခဲ့တယ်ပေါ့သူဟာအဲ့ဒီဘဝမှာဆူတောင်းမှုတစ်ခုလုပ်ခဲ့သေးတယ်သူလှူထားတဲ့ဘုန်းကြီးတို့တခွားငစစ်လောက်ရှိတဲ့တံပိုးဖြတ်လို့မရတဲ့ဗရမယာကြီးတစ်ခုကိုသူ့ကြောင်းမှာကြောင်းတကာဖြစ်နေ လို့တော့မြတ်စွာဘုရားရဲ့ခြေရင်းမှာထားတဲ့ဗရမယားတစ်လုံးကိုဘာသာကြားတစ်ယောက်ကပုံနာတစ်ယောက်ကခိုးသွားတော့သူကအဲ့ဒါနဲ့ဆက်ပြီးတော့ဆူတောင်းခဲ့တယ်။အဲ့တော့သူ့ရဲ့ပစ္စည်းဥစ္စာကိုတဲ့မင်းမောင်ရာချီးပြီးတော့ဖြစ်စေတခိုးပေါင်းဓမြပေါင်းရာချီးပြီးတော့ဖြစ်စေအနိုင်တက်စီးနင်းပြီးတော့သူ့ရဲ့ပစ္စည်းကိုမယူနိုင်ကြပါစေနဲ့တဲ့မိစ္ဆာချီးမြှင့်မယူနိုင်ကြပါစေနဲ့ရေရန်သူကလည်းပဲမမျောနိုင်ပါစေနဲ့မိရန်သူကလည်းပဲမလောင်နိုင်ပါစေနဲ့ဆိုပြီးတော့သူကယဟန်ပြုဖို့နေနေသာသာစီးစိန်ဥစ္စာနဲ့ပတ်သက်ပြီးတော့ဆုတောင်းတောင်းခဲ့သေးတဲ့အဲ့တော့ဒီလိုနဲ့ဝိပ္ပတိမြတ်စွာဘုရားလက်ထက်အကိုကြီးကတော့ပရိနိဗ္ဗာန်ဆံသွားပြီ၊ယန္တာဖြစ်သွားပြီ။ညီငယ်ဖြစ်တဲ့လူကဒီလိုနဲ့နတ်ပြည်ရောက်လိုက်၊လူပြည်ရောက်လိုက်နဲ့ဘုန်းကြီးတို့ကြားထဲမှာ90နဲ့9ကဘာလောက်ကဖရာမပွင့်တဲ့ကဘာတွေဖြစ်ရော။အဲ့တော့59ကဘာလောက်ဖရာမပွင့်မင်းနဲ့ဒီကဘာကနေပြန်ရွေ့ရေတွက်ရင်30ကဘာမြောက်ကြတော့တိခိနဲ့ဝတ္တပုဆိုတဲ့ဖရာနှစ်စုပွင့်တဲ့ကဘာပြန်ဖြစ်တယ်။အဲ့ဒီကဘာမှာလည်းတိခိဖရာရှင်ဝတ္တပုဖရာရှင်တွေ့ပြီ။ဒီဖျားရှင်ဒီလက်ထက်မှာလဲကျွတ်တမ်းမဝင်ခဲ့ပါဘူး။ကြားထဲမှာ29ကဘာကဖျားမပွင့်တဲ့၃ညကဘာတွေဖြစ်သွားတယ်။တရားဆိုတာကြားနာဖို့အင်မတန်ခဲယဉ်တဲ့ဘဝတွေပေါ့။အဲ့တော့ဒီ29ကဘာလည်းပဲလူပြည်နဲ့ပြည်ဒီမှာကျင်လည်ပြီးတော့ဘုန်းကြီးတို့ဒီဗဒကဘာမှာပထမဆုံးကကုတံဖျားရှင်ပွင့်တယ်ကျွတ်တမ်းမဝင်ဘူး။နောက်ပြီးတော့ကောနဂုံဖျားရှင်ပွင့်တယ်ကျွတ်တမ်းမဝင်ဘူး။နောက်ကတ္တပဖျားရှင်ပွင့်တယ်ကျွတ်တမ်းမဝင်ဘူး။ဘုန်းကြီးတို့ဂေါတမမြတ်စွာဘုရားရှင်ပွင့်လာတယ်။စောစောပိုင်းမှာကျွတ်တမ်းမဝင်သေးပါဘူး။ဇောတိကတထေဆိုတဲ့နာမည်နဲ့ရာဇဂျိုမြို့မှာအင်မတန်ချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့ဘုန်းကြီးတို့တတုလကာယီဆိုတဲ့မြောက်ကျွန်းကအင်မတန်ချုံမလှပတဲ့ဇနီးတွေနဲ့စီစဉ်နေခံစားသွားပါသေးတယ်။အဲ့တော့မြတ်စွာဘုရားကိုယတနာကျောင်းဆောင်ကြီးဆောက်လုပ်လှူဒန်းခဲ့တဲ့ကုသိုလ်ကြောင့်တော့ဘာဖြစ်တယ်လဲဆိုတော့သူနေတဲ့ဘုံခွန်နဲ့ဆင့်ရှိတဲ့ရွှေပြတ်သက်ကြီးဟာလူလက်သမားတွေဆောက်တာမဟုတ်ပါဘူး။တရားမင်းကနေဖန်ဆင်းခိုင်းလိုက်တဲ့အတွက်ဘုန်းကြီးတို့ဖြစ်ပေါ်လာတယ်တဲ့တရားမင်းရဲ့အစီအစဉ်နဲ့ဖြစ်ပေါ်လာတဲ့ပြတ်သက်ကြီးဘုံခုနှစ်ရှိတဲ့ပြတ်သက်ကြီးမှာနေရတယ်မြတ်စွာဘုရားကိုဝိပ္ပတိမြတ်စွာဘုရားကိုရွှေချောင်းတော်ကြီးဆောက်လုပ်လှူဒန်းခဲ့တဲ့ကုသိုလ်ကြောင့်ပေါ့အဲ့တော့ဒီလိုနဲ့ခံစားနေလိုက်တာပေါ့အဲ့တော့စဉ်းစားကြည့်နော်ဘုန်းကြီးတို့အဲ့တော့မြတ်စွာဘုရားရှင်ရဲ့ဒီဗဒကဘာမှာလဲကကုတံကောနဂုံကတ္တပဘုရားရှင်သုံးစုပွင့်တဲ့ကျွတ်တန်းပဝင်ခဲ့ဘူးဘုန်းကြီးတို့မြတ်စွာဘုရားပွင့်တယ်ရှေ့ပိုင်းမှာကြွတန်းမဝင်ခဲ့ဘူး။နောက်ပိုင်းရောက်တော့ဗိမ္ပိတာရာမင်းကြီးကိုအဇာတတမင်းနဲ့ရှင်ဒီဝရက်ကပေါင်းပြီးတော့လှုပ်ကြံတက်ဖြတ်လိုက်တယ်။အဲ့ဒီနောက်ပိုင်းမှာဇာတတမင်းကနေပြီးတော့ရှင်ပြန်ဖြစ်လာတော့ဘာဖြစ်တယ်လဲဆိုတော့သူ့ရဲ့နန်းတော်ကဇောတိကတထေးရဲ့အိမ်လောက်ပြတ်သက်လောက်အကောင်းမဟုတ်ဘူး။သူ့ရဲ့ပြတ်သက်ကလူတွေဆောက်လုပ်ထားတဲ့ပြတ်သက်နန်းတော်။ဇောတိကတထေးရဲ့တရားမင်းစီမံနဲ့ဖြစ်လာတဲ့ပြတ်သက်ကြီးဆိုတော့ဒီပြတ်သက်ကြီးကိုအာနာနဲ့သိမ်းကျင်တာပေါ့။သိရင်တော့တနေ့တော့သူလဲရှင်ပရင်ဖြစ်ရောဒီဇောတိကတထေးရဲ့ပြတ်သက်ကိုအိမ်တော်ကိုသိမ့်မယ်ဆိုပြီးစစ်တက်ကြီးနဲ့သွားပြီးတော့ဝိုင်းတာဒါမှမလို့ဖေးတို့တို့အိမ်တော်မှာဗရမယာနဲ့ကာယံထားတဲ့တိုင်းနေရှိတော့ဒီထဲမှာအရေးတွေထင်ပြီးတော့ဇောတိကတထေးကစစ်တက်ပြင်ဆင်ပြီးတော့သူ့နောက်လိုက်တယ်လို့ထင်ပြီးတော့မသွားရဲဘူးပေါ့အဲ့ဒီချိန်မှာဘုန်းကြီးတို့အဆောင်ဘလူးကလည်းပဲခြောက်လန့်လိုက်တာစစ်တက်ကြီးကဖျို့ဖျဲနဲ့ထွက်ပြေးရတယ်ပေါ့ထွက်ပြေးတော့ဇာတတမင်းကလည်းပဲနီးစက်ရမြတ်စွာဘုရားကြောင်းလေးကိုဝင်ပြေးရတယ်ပေါ့ဝင်သွားရတယ်အဲ့တော့ဇောတိကတတိယအဲ့ဒီအချိန်မှာမြတ်စွာဘုရားထံမှာလာပြီးတော့သီလယူဥပုသ်ဆောက်တီးတရားနာတဲ့အချိန်ဇာတတမင်းမြင်တော့ရှင်မင်းမြဲကြွပါဆိုပြီးတော့သူတို့ရဲ့ရှင်ပြန်ဆိုတော့ခီဥ်ကြိုဆိုပြုတယ်အဲ့တော့ဇာတတမင်းကသင်ကသင်ရဲ့လူတွေကိုငါ့ကိုစစ်တိုက်ကြဆိုပြီးအမိန်ပေးပြီးတော့သင်ကတော့ဒီမှာလာပြီးတော့တရားနာတယ်လို့လို့နဲ့ဟန်ဆောင်နေသလားလို့ဒီလိုတန်းပြီးတော့လူငယ်ရှင်ပြန်ဖြစ်တော့အနာကလည်းရင်မူစီစဉ်ဥစ္စာတွေကလည်းပဲမမောတဲ့ချိန်ဆိုတော့တွေ့တွေ့ရင်ပဲမေးလိုက်တယ်အဲ့တော့ဇောတိကတရိယာသဘောပေါက်သွားတယ်အရှင်မင်းမြတ်အရှင်မင်းမြတ်ကကျွန်ုပ်ရဲ့အိမ်တော်ကိုတိမ်ပိုက်ဖို့သွားခဲ့ပါသလားဆိုတော့သွားခဲ့တယ်တဲ့အဲ့တော့ဇောတိကတရိယာရှင်းပြတယ်အရှင်မင်းမြတ်တဲ့ကျွန်ုပ်ရဲ့ပစ္စည်းဥစ္စာကိုကျွန်ုပ်အလိုဆန္ဒမရှိဘဲနဲ့ရှင်ဘီရင်ပေါင်းထောင်ချီးပြီးတော့ယူရင်တောင်မှကျွန်တို့ရဲ့ပစ္စည်းကိုမယူနိုင်ပါဘူးရှင်မင်းမြဲတဲ့ဒါမျိုးပြန်ပြီးတော့အကြောင်းကျိုးလျှောက်တယ်အဲ့တော့ဇာတတမင်းကမင်းကရှင်ဘီရင်ဖြစ်မဲ့သူမို့လားလို့ပြန်ပြီးတော့မေးလိုက်တယ်မင်းကရှင်ဘီရင်ဖြစ်မှာလားလို့မေးလိုက်တယ်ပေါ့ဒီတော့ဇောတိကတတိယကျွန်တို့ရှင်ဘီရင်မဖြစ်ပါဘူးတဲ့ဒါပေမဲ့လို့ကျွန်တို့သဘောမတူပါဘူးဆိုလို့ရှိရင်ကျွန်တို့ရဲ့မြိစ္ဆာချီးမြှင့်တစ်ခုတောင်မှရာပေါင်းများစွာသောမင်းနေခိုးသွင်းဓာမြတွေဓမြတွေအနိုင်ထက်လူရက်ပြီးတော့မယူနိုင်ပါဘူးရှင်မင်းမြဲဆိုတော့တင်လို့ရှိမှကျွန်ုပ်ကယူနိုင်ပါလားလို့ဇာတတမင်းကပြန်မေးတယ်။ ဟိုကလည်းပဲဟုတ်တဲ့အကြောင်းပြောပြီးတော့ရှင်မင်းမြတ်တဲ့ကျွန်ုပ်ရဲ့လက်ဆယ်ကျောင်းမှာလက်စွပ်အကွန်း20စွတ်ထားပါတယ်ကျွန်ုပ်ရှင်မင်းမြတ်ကိုမပေးပါဘူးအဲ့တော့ရှင်မင်းမြတ်ရရင်ယူပါဆိုတော့လက်ဆယ်ကျောင်းကိုဆန့်ပေးလိုက်တယ်အဲ့တော့ဇာတသမင်းကတိတ်အင်အားကြီးတဲ့ပုဂ္ဂိုလ်လို့အဲ့ဒီခေတ်အဲ့ဒီခါကမှတ်တမ်းနေရှိတယ်ပေါ့အဲ့တော့စောင်းကြောင်ထိုင်ပြီးတော့ခုံလိုက်ရင်18တောင်လောက်ထိမြင့်အောင်ခုံနိုင်တဲ့အဲ့တော့မတ်တက်ရက်ပြီးတော့ခုံလိုက်ရင်အတောင်80လောက်တောင်မြင့်နေဆိုပြီးတော့သူတို့မှတ်တမ်းနေတော့တွေ့ရတာပဲအဲ့တော့ဒီလောက်အင်အားကြီးတဲ့မင်းဟာလက်စွပ်အကွန်း20ကိုလက်ချောင်း10ချောင်းကနေချွတ်လိုက်တာဘလို့မှချွတ်လို့မရအောင်နောက်ဆုံးတော့ဇောတိကတရိယာရှင်မင်းမြတ်တဲ့အဝတ်ဖြန့်တော်မူပါဆိုတော့အဝတ်လေးဖြန့်ပေးလိုက်တဲ့အခါဇောတိကတရိယာလက်10ချောင်းကိုရှေ့ဆန်းပြီးတော့အောင်းစိုက်ပြီးတော့ဒိဋ္ဌံလိုက်တာဒီလက်စွပ်အကွန်း20ဟာသူ့အလိုလိုကျိုးပြီးတော့ဇာတသမင်းခင်းထားတဲ့အဝတ်ပေါ်မှာကျသွားပါတယ်အဲ့ဒီချိန်မှာဇောတိကတတိယတန်ဝေကတွေတိတ်ရသွားတယ်။စီးစိမ်ဥစ္စာတွေကဘလောက်ပဲချမ်းသာချမ်းသာရန်သူတွေနဲ့ဆက်ဆံနေဒုက္ခပေးတတ်တဲ့အကြောင်းအဇာတသမင်းရဲ့နှလုံးသားထဲမှာလောဘပူလောင်တဲ့မီးတွေတောက်လောင်နေတယ်။ဒေါသအလိုမကျတဲ့ဒေါသမီးတွေတောက်လောင်နေတယ်။ဒါတွေကိုမြင်ပြီးမှအရှင်မင်းမြတ်တဲ့ကျွန်ုပ်ကိုယဟန်ပြုတ်ခွင့်ပေးပါတော့ဆိုပြီးတော့တောင်းဆိုလိုက်တယ်။ဇာတသမင်းကလည်းပဲဇောတိကတတိယမြန်မြန်ယဟန်ပြုတ်သွားရင်တော့အိမ်တော်မြန်မြန်သိမ့်ရမှာပဲဆိုပြီးတော့အကြီးအသားတကြီးပဲခွင့်ပေးလိုက်တယ်။အဲ့မှာဇောတိကတတိယအဲ့ဒီမှာတန်ဝေကတွေရပြီးလောဘဒေါသမောဟမီးတွေတောက်လောင်နေပုံပစ္စည်းဥစ္စာတွေကရန်သူကိုဖိတ်ခေါ်နေတာသဘောတွေကိုတီးပြီးတော့အလုံးစွန့်ပြီးတော့ယဟန်ပြုတ်ပြီးတရားထုတ်လိုက်တာအဲ့ဒီမှာမြတ်စွာဘုရားရှင်လက်ထက်နောက်ပိုင်းရောက်မှယဟန်နာရှင်မြတ်ကြီးဖြစ်သွားတယ်တဲ့။နောက်ပိုင်းမှာဘုန်းကြီးတို့သူလည်းပဲယဟန်နာဖြစ်သွားရောဇနီးတွေကလည်းပဲမြောက်ကျွန်းပြန်ရောက်ပြတ်သက်တွေကလည်းအလိုလိုကွယ်ပြောက်သွားတယ်တဲ့စာပေမှာဒီလိုပဲဆိုပါတယ်အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ကြစို့ဆူတောင်းလေးမှားလိုက်တာနဲ့ဘလောက်ဒုက္ခရောက်သွားတယ်လေအဲ့တော့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကကြံရည်ကုသိုလ်နည်းနည်းလေးပဲလုပ်ကြတာပဲနှစ်ယောက်လုံးယဟန်နာဖြစ်သွားတယ်ဒါကြောင့်ကြံရည်ကုသိုလ်လေးနည်းနည်းလေးပါတိတ်ပြီးတော့တန်ဖိုးမရှိပါဘူးအဲ့ဒီခေတ်ကတကြက်နှစ်ကြက်တန်နဲ့ကြံရည်ပါလို့အထင်သေးလို့မရဘူးဒီကြံရည်လေးလည်းကုသိုလ်ကလည်းစိတ်စေတနာတွေတန့်ရှင်းတဲ့အခါကျတော့နိဗ္ဗာန်အထိမျက်မှောက်ပြုသွားတယ်တဲ့နောက်တစ်ခါညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကလူဘဝလူစီစိမ်လူချမ်းသာနတ်ဘဝနတ်စီစိမ်နတ်ချမ်းသာခံစားပြရစီလို့ဆုတောင်းခဲ့တယ်လောဘတွေဘလောက်ဖြစ်သွားလဲကြည့်လိုက်ဘုန်းကြီးတို့စာပေမှာလက်ဖြောက်တစ်ချက်တည်းလောက်တစ်စက္ကန့်လောက်ဆိုရင်စိတ်တွေကဂရေတသိန်းလောက်ဖြစ်ပြတ်သွားတယ်ဆိုတော့ဒီဆုတောင်းနေတဲ့အချိန်မှာဘယ်နှမိနစ်လောက်စက္ကန့်ဘလောက်ကြာမလဲအဲ့တော့တစ်စက္ကန့်လောက်ဆိုရင်အကုသိုလ်စုပုံကြီးကဂရေတသိန်းလောက်ဖြစ်ပြတ်သွားတယ်ဆိုတော့လောဘတွေဖြစ်သွားတာကုသိုလ်ကတန့်ရှင်းမှုအာနယ်သွားတယ်အဲ့တော့ဒီအကုသိုလ်လေးကိုလည်းတွားထင်မသေးနဲ့ဘလောက်ထိကြာသွားတယ်လေအဲ့တော့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကတကဘာမချားပဲနဲ့ဝိပဿနာမြတ်စွာဘုရားထဲမှာကြွတန်းဝင်ပြီးတော့ရဟန္တာဖြစ်သွားတယ်ညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီ60တကဘာနေပြီးတော့ဒီကဘာကြာမှလာပြီးတော့ရဟန္တာဖြစ်တယ်ဆိုတော့ကြားထဲမှာကဘာပေါင်း80နဲ့6ကဘာချားပြီးမှဘုန်းကြီးတို့ကြွတန်းဝင်ပါတယ်ဒီကဘာတမောင်မဘုန်းကြီးတို့ကကုတန်ကောနကုံကတ္တပဘုရားရှင်သုံးစုလက်ထက်မှာကြွတန်းမဝင်သေးဘူးသူဆူတောင်းတဲ့အတိုင်းလူဘဝလူချမ်းသာလူစည်းစိမ်တွေမတ်မတ်မောမောကြီးကိုခံစားသွားခဲ့ပါသေးတယ်နောက်ဆုံးမှသူရဟန္တာဖြစ်တော့ကဘာပေါင်း80နဲ့6ကဘာချားသွားပါတယ်တဲ့ဘလောက်ကြောက်စရာကောင်းလဲဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဘုန်းကြီးတို့မေတော်ကြီးခုဆေးရုံတက်နေတယ်အဲ့တော့ဒီ89နှစ်မှာတဘွာလေးကြည်လိုက်နော်ကျမကြီးကောင်းပါတဲ့ကုသိုလ်တွေရပါတယ်ဆိုပေမဲ့ဒီအိုရတဲ့ဒုက္ခခုဆိုရင်ခါယူတွေပွားပြီးတော့နည်းနည်းလေးကျိုးတော့နာရတဲ့ဒုက္ခတေရတဲ့ဒုက္ခဘလောက်ကြီးတယ်လဲအဲ့ဒီလိုဘဝပေါင်းဟာရေတွက်လို့မရဘူးကဘာပေါင်းကို89ကဘာချသွားတယ်တဲ့အဲ့တော့ထက်တယ်လဲလဲမသေးခြင်းမဲ့နဲ့တေရတဲ့ဒုက္ခအသက်လေးကြီးလာရင်ဟိုကနာဒီကနာဟိုကဒုက္ခပေးဒီကဒုက္ခပေးနဲ့ဒီလိုနာတဲ့ဒုက္ခတွေစရာဒုက္ခဖြာဒီဒုက္ခမရဏဒုက္ခတွေဘဝရည်အများကြီးခံစားသွားကြရတယ်။ကဘာကူက89ကဘာကြာခဲ့ပါ။တကဘာမှာဘယ်နှကြိမ်လုံးလို့တွက်လို့ကိုမရပါဘူး။ဘုရားတို့စာပေမှာမြတ်စွာဘုရားရဲ့ဟောကြားချက်အရတကဘာဆိုတာဘယ်လောက်ကြာတယ်လဲဆိုရင်ဥပမာပေးထားတာရှိတယ်ပေါ့။အလျားအနံတယူဇနာရှိတယ်။အလျားတယူဇနာအနံတယူဇနာအမြင့်တယူဇနာခေတ်စကားနဲ့ပြောရင်တော့အလျား၈မိုင်အနံ၈မိုင်အမြင့်၈မိုင်လောက်ရှိတယ်။ကြောက်တောင်ကြီးတစ်တောင်နဲ့ရှိတယ်။အခေါင်းလည်းမပါဘူး။တခဲနဲ့ပိတ်ပိတ်သေးသေးကြောက်တောင်ကြီးအဲ့တော့ကာတိတိုင်းမှာဖြစ်တဲ့ဗာရာဏသီမြို့မှာဖြစ်တဲ့ဘုန်းကြီးတို့အင်မတန်နှူးညံ့တဲ့အဝတ်ကလေးနဲ့တဲ့အဲ့ဒီကြောက်တောင်ကြီးကိုအနှစ်တရာကြာမှတခါပုတ်လိုက်ပါတဲ့အဲ့တော့အနှစ်တရာကြာမှနှူးညံ့တဲ့ဝိုးလေးနဲ့တခါပုတ်လိုက်အဲ့ဒီလိုလေယာဉ်အနံမြင့်ရှစ်မိုင်စီလောက်ရှိတဲ့ကြောက်တောင်ကြီးသာကုံရင်ကုံသွားမယ်တကဘာကုံဆုံးဖို့မလွယ်ပါဘူးလို့မြတ်စွာဘုရားဟောခဲ့တယ်အ ဲ့တော့တကဘာရဲ့တက်တန်ဘလောက်ကြာတယ်လဲစဉ်းစားကြည့်တော့ဒီတကဘာအတွင်းမှာအိုရနာရသေးရတဲ့ဒုက္ခပေါင်းဘလောက်မှမရေတွက်နိုင်ဘလောက်ထိလို့ပြောလို့မရအောင်အဲ့ဒီလိုကဘာပေါင်း80နဲ့9ကဘာခြားသွားတာဟာကြံရည်လှူတဲ့ချိန်တုန်းကလူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာဆိုတဲ့မတောင့်တလည်းပဲပြည့်စုံမဲ့အရာဝတ္ထုတွေကိုသွားပြီးတော့မတ်မောလိုက်တဲ့အတွက်လောဘအကုသိုလ်တွေဖြစ်သွားတယ်။အဲ့ဒီမတန်ရှင်းတဲ့ကုသိုလ်ကနောက်ဆုံးမှာတန်တရာကြီးကိုရှည်စေပါတယ်တဲ့။ဒါလေးကိုဘုန်းကြီးကသိစေချင်တာ။ဒါကြောင့်ဆင်ကျင်ပေါ်ရာကံနှဖျားဆိုတဲ့တရားကိုယနေ့ဓမ္မလက်ဆောင်ပေးခြင်းဖြစ်တယ်ပေါ့။ဒါကြောင့်ယနေ့ကုသိုလ်ပြုကြတဲ့တရားဓမ္မတွေလည်းပဲသင်္ကန်းလူတယ်။သင်္ကန်းကျိုးပေးမှာပဲ။သင်္ကန်းလူတဲ့အတွက်အစင်လာမယ်။ဒါရီယာကျိုးပေးမယ်။မတောင်းလည်းပဲပြည့်တဲ့အကျိုးတွေပဲ။ဒီမျိုးစီဆိုင်ရင်ဒီတစ်ပင်ပေါက်တာပဲသူများတက်တက်ရင်အသက်တူပြရစီဆူမတောင်းလည်းပဲအသက်တူတာပဲအဲ့တော့ဒီအသင်ငန်းလူတွေဆွမ်းလူတွေကြောင်းလူတွေကုသိုလ်တွေကျမှာဘာဖြစ်ပြရစီညာဖြစ်ပြရစီကြံ့ရည်လူတွေအတွက်ကြောင့်ဘာတွေခံစားပြရစီအဲ့တော့အကုသိုလ်တွေဖြစ်သွားတာပေါ့ဒီစုတွေဟာဒီမျိုးစီဆိုင်ရင်ဒီတစ်ပင်ပေါက်တယ်မတောင်းလည်းပဲပြည့်စုံတဲ့အကျိုးတွေမိမိတို့ဆူတောင်းရမှာကအကိုကြီးဖြစ်တဲ့ကြံတောင်းသူလူနိဗ္ဗာန်ချမ်းသာတစ်ခုကိုတောင်းရမယ်တဲ့နိဗ္ဗာန်မရခင်လေကြားတဲ့စီးစိမ်ဥစ္စာဆိုတာဒီမျိုးစီဆိုင်ရင်တော့ဒီတစ်ပင်ပေါက်တယ်လို့သူ့အကျိုးသူ့ကံဆိုတာသူ့အကြောင်းနဲ့သူ့အကျိုးဆိုတာရှိသွားမှာပဲဒါလေးတွေကိုဘုန်းကြီးကဆင်ခြင်စေခြင်းလို့အဲ့တော့အကုသိုလ်လေးကဆူတောင်းတဲ့အကုသိုလ်လေးကနည်းနည်းလေးပါဆိုပြီးတော့အထင်သေးလိုက်တဲ့အတွက်ကဘာပေါင်း80နဲ့9ကဘာခြားသွားခဲ့ပါတယ်အဲ့တော့ဒီတကဘာတကဘာမှာလည်းပဲအိုနာတည်ရတဲ့ဒုက္ခတွေဘလောက်ခံစားရမလဲဒီဘဝကိုချင်းစာကြည့်ဖို့ကိုတောင်းမှအသက်ကလေးရလိုက်ရင်အိုးတယ်နားတယ်သေးတယ်ဘလောက်ဒုက္ခရောက်လိုက်တယ်လေအဲ့တော့ဒီလိုကဘာပေါင်းက80နဲ့9ကဘာတကဘာတကဘာမှာလည်းပဲမရေတွက်နိုင်တဲ့အကျိန်လေးနဲ့အိုနာတည်ရတယ်ဒီကြားထဲမှာအပေါင်းတင်မှလို့အာကုသူတွေများရင်အပေကြသွားနိုင်ပါတယ်တဲ့ဒါကြောင့်နည်းနည်းလေးအာကုသူကိုလည်းမြတ်စွာဘုရားကအထင်မသေးပါနဲ့ကြံရည်လူရတဲ့ကုသိုလ်လေးရလဲမဖြစ်တော့ပါဘူးဆိုပေမဲ့စိတ်စေတနာတန်ရှင်းလို့ရှိရင်နိဗ္ဗာန်ချမ်းသာတည်းအကျိုးပေးနိုင်ပါတယ်ဆိုတာဒါလေးကိုသိစေခြင်းလို့ဘုန်းကြီးကဆင်ခြင်းပွဲရာကံနှဖျားဆိုတဲ့တရားကိုယနေ့ဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့ယနေ့တကာကြီးဥစင်ဝင်တကမကြီးဒွန်းနှွဲ့နှွဲ့ကြီးနဲ့သာသမီများဆွေမျိုးများဟာကုသိုလ်ပြုတဲ့အခါမှာတန်တန်ရှင်းရှင်းကုသိုလ်လေးတွေဖြစ်အောင်အကုသိုလ်နည်းနည်းလေးမှမရောအောင်ကြိုးစားနိုင်ကြပါစေဒီနေ့အပြင်ဆင်းဆင်းချင်းချင်းနဲ့ကုသိုလ်များကိုပြုပြီးတော့နောက်ဆုံးမှာပါရမီတွေမိုးဆက်လေးတွေတပေါက်ပေါက်ကြာချင်းကြောင့်ဖွင့်ထားတဲ့ရည်အိုပြည့်တယ်လို့ဒီလိုကုသိုလ်လေးတွေကိုတေးသေးချာချာစီပူးရင်းနဲ့နှလုံးသားထဲမှာပါရမီကုသိုလ်တွေရင်တန်ပြည့်ဖြိုးပြီးတော့နောက်ဆုံးမှာမဉ္ဇဉ်ပူဇဉ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း